America in Burmese.
မင်္ဂလာပါဒေါက်တာရှင်များခင်ဗျာ VOE American တိုင်ရဲ့2022ခုနှစ်မေလ4ရက်အင်္ဂါနေ့မနက်ဖြန်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းနမီတာ32 40 48 50တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နေသူ VOE ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာ။ကျွန်တော်အမြတ်သူပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါ။ဒီကနေ့ထုတ်လွှင့်မယ့်အစီအစဉ်တွေမှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေပြင်
哇我當地在都都了喔呢古德文來誒莫巴塞翁要來的巴塞波嘛就是包括去的都就是加的喔呢包括比如提給的壓實不過都送送到的就是加提啊吧的呀
巴塞翁包括線嘛提送到給的不過當地大記錄到過是勒烏特文來的နိုင်ငံရေးလုတ်ပေါ်ကံဘက်တူဖြစ်သူကပြောဆိုသွားတာပါအပြည့်စုံကတော့နောက်ပိုင်းမှာကြားကြမှာပါဆက်လက်ပြီးတော့ကရင်ပြည်နယ်တဲထပ်မံဘုံကြိုက်တက်ခတ်မှုတွေဖြစ်ပေါ်နေတဲ့အကြောင်းဝက်လက်နဲ့တောင်သာမျိုးကပြစ်ခတ်ဖန်ဆင်းမှုသတင်းပေးပို့ချက်တွေအပြင်မြမထိတ်တန်အာဇာသမတူရဲ့ပြည်သူ့ပေါ်ပန်ကြားချက်စာရတွေကိုနားဆင်ကြရမှာပါအစီအစဉ်နောက်ပိုင်းမှာတော့မက်တင်ဂီထိုင်ရဲ့စီးပွားရေးသုံးသက်ချက်မက်ဆုမြတ်မွန်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုနားဆင်ရမှာပါအခုတော့အင်္ဂါနေ့မနက်ဖက်နောက်ဆုံးရနိုင်ငံသားသတင်းတွေကိုဒေါ်ခင်မျိုးသက်နဲ့မက်တင်ဂီထိုင်တို့ကပြောပြပေးပါဦးခင်ဗျာ
စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ပြီးရောက်လာဖို့စိတ်ကိုအရေးကြီးကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့ဗြိတိန်နိုင်ငံခြားရေးဝန်ကြီးဒိုမီနစ်ရက်တိုကတနင်္လာနေ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့မှာ G7 ဆက်မှုထိပ်သီး9နိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးတွေအစည်းအဝေးမကျင်းပခင်အမေရိကန်နဲ့ဗြိတိန်နိုင်ငံခြားရေးဝန်ကြီးနှစ်ဦးတွေ့ဆုံပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့နဲ့စစ်တပ်ကဖမ်းဆီးထားသူတွေပြန်လွှတ်ပေးဖို့မဖြစ်မနေလိုအပ်တယ်လို့အာဆီယံရဲ့မြန်မာအရေးအထူးအစည်းအဝေးကနေရခဲ့တဲ့သဘောတူညီချက်ဟာတိတ်ကိုအရေးပါကြောင်းပြောပါတယ်
။ 5-point plan or agreement that ASEAN reached I think is important and we are looking
အာဆီယံအဖွဲ့ကအချက်၅ချက်ပါအစည်းအဝေးသဘောတူညီချက်ကိုရခဲ့တာဖြစ်ပြီးဒါကအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်။မြန်မာနိုင်ငံတွင်းကအဖွဲ့အစည်းအလုံးနဲ့ထိတွေ့ဆက်ဆံနိုင်ရတဲ့ကိုယ်စားလှယ်တူခန့်အဖို့ပါဝင်တဲ့ဒီအစည်းအဝေးအတိုင်းအာဆီယံကဆက်လုပ်မယ်လို့လည်းမျှော်လင့်ပါတယ်။ဒါပေမဲ့မရှိမဖြစ်လိုအပ်နေတာကအကြမ်းဖက်မှုရပ်ဆိုင်တာအပြင်ဖမ်းဆီးထားသူတွေကိုပြန်ပြီးလွှတ်ပေးဖို့နဲ့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လျှောက်ရေးပဲဖြစ်ပါတယ်လို့ပြောသွားတာပါ။ဗြိတိန်နိုင်ငံခြားရေးဝန်ကြီးရက်ကလည်းမြန်မာနိုင်ငံမှာဒီမိုကရေစီအစိုးရတည်းပြန်ပေါ်လာဖို့နဲ့လက်ရှိဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေအဆုံးသတ်ဖို့လိုအပ်ကြောင်းပြောကြားခဲ့တာပါ
။ We want to see an end to the violence. We want to see
မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအဆုံးသတ်သွားတာကိုကျွန်တော်တို့မြင်ကျင်ပါတယ်။စစ်ဆေးကအုပ်ချုပ်နေတာကနေဒီမိုကရေစီနဲ့ရွေးကောက်တင်းရောက်ထားတဲ့ပြည်သူကိုကိုယ်စားပြုတဲ့အစိုးရတည်းပြန်ပြီးဖြစ်လာတာကိုတွေ့ကျင်ပါတယ်လို့ပြောသွားတာပါ။မြန်မာနိုင်ငံပေါ်ပြစ်မှတ်ထားအရေးယူမှုတွေလုပ်နေတယ်လို့စစ်တပ်ထိန်းချုပ်ထားတဲ့ကုမ္ပဏီတွေနဲ့စီးပွားရေးလုပ်ငန်းမှုရပ်ဆိုင်ဖြစ်ဖို့ PR တွေပေးနေတယ်လို့လည်းပြောပါတယ်။ဒါအပြင်မြန်မာအရေးအတွက်အာဆီယံအပြင်ဒေသရင်းနိုင်ငံတွေဖြစ်တဲ့တောင်ကိုရီးယား၊အိန္ဒိယနဲ့အော်စတြေးလျနိုင်ငံတွေနဲ့လည်းတန်တမာရေးကြိုးပမ်းမှုတွေဗြိတိန်ကလှုပ်ဆောင်နေကြောင်းပြောပါရယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှမေးလအတွက်အလှကျဥက္ကဋ္ဌဖြစ်တဲ့တာဝန်ယူမဲ့ကုလသမဂ္ဂဆိုင်ရာတရုတ်တမ်မတ်ကြီးဇန်ဂျွန်ကမြန်မာနိုင်ငံမှာအခြေအနေတွေကုရပိုးပြီးဆိုးမလာအောင်တန်တမာရေးနည်းလမ်းတွေတုံးပြီးရှောင်ရှားနိုင်မယ်လို့သူယုံကြည်ကြောင်းပြောပါရယ
် You know we do believe that with diplomatic efforts we can avoid the further
တန်တမာရေးကြိုးပမ်းမှုတွေနဲ့အခြေအနေတင်းမာမှုတွေတိုးမလာအောင်ရှောင်ရှားနိုင်တယ်လို့ယုံကြည်ပါတယ်။တကယ်လို့အခြေအနေပိုးပြီးတင်းမာလာမယ်ဆိုရင်ထိတ်တဲရင်ဆိုင်မှုတွေပိုးဖြစ်လာပြီးဒီလိုဖြစ်လာရင်အကြမ်းဖက်မှုတွေပိုးတိုးလာနိုင်တယ်လို့ထိခိုက်တိုက်ဆုံမှုတွေပိုးများလာနိုင်တဲ့အတွက်မြန်မာနိုင်ငံတွင်ဖျို့ဖျက်အခြေအနေဖြစ်မဲ့လမ်းကြောင်းပေါ်ရောက်သွားနိုင်တဲ့အပြင်ပြည်တွင်းစစ်ဖြစ်နိုင်တဲ့အခြေအနေထိစိုက်သွားနိုင်တယ်လို့ပြောသွားတာပါ။အလက်ကျဥက္ကဋ္ဌတာဝန်ယူချိန်မှာလှုပ်ဆောင်တဲ့လုပ်ငန်းတွေကိုအလက်ကျဥက္ကဋ္ဌဖြစ်လာတဲ့နိုင်ငံကချပြတဲ့ထုံးတမ်းစင်လာသတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံမှာပြည်ရင်းစစ်ဖြစ်လာဖို့ရှိမရှိသတင်းတောက်တွေမေးမြန်းချက်ကိုအခုလိုဖြေကြားခဲ့တာဖြစ်ပါတယ်။အခုချိန်မှာမြန်မာနိုင်ငံဟာဒီမိုကရေစီအသင်းကူးပြောင်းတဲ့ကာလကိုပြန်သွားနိုင်နေတဲ့အချိန်ဖြစ်ကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံဟာတိုင်းရင်းသားလူမျိုးစုအများအပြားရှိတဲ့နိုင်ငံဖြစ်ပြီးကံကြွယ်မှုမှာမှားရင်ဗျံပရာဖြစ်သွားနိုင်ကြောင်းနဲ့ဒီအစိုးရကတော့မြန်မာနိုင်ငံငကိုအခြေအနေပြောင်းရွှေ့စေတဲ့ဝန်ကျင်ဖြစ်လာအောင်နိုင်ငံရေးပါတီတွေကနေတဆင့်နိုင်ငံရေးအဖြေရှာရေးလုပ်နိုင်ဖို့ပဲခိုင်မာမာယုံကြည်ကြောင်းပြောပါတယ်။ဒီအစိုးရဟာတဆင့်အဖွဲ့အစည်းတွေနဲ့အနိကလက်တွဲဆောင်ရနေပြီးအကြမ်းဖက်မှုလူသေးဆုံးမှုတွေရှောင်ရှားပြီးဆွေးနွေးအဖြေရှာနိုင်မှုတိုက်တွန်းနေကြောင်းလည်းပြောပါတယ်။ ဒါပြင်အာဆီယံဖွဲ့စည်းအနေနဲ့မြန်မာအရေးအဓိကကဏ္ဍကနေပါဝင်တဲ့လို့တရုတ်အစိုးရကရှုမြင်ကြောင်းလည်းပြောပါတယ
် The council is also now giving full support to the diplomatic efforts of ASEAN you know ASEAN understands the situation very well ASEAN
မြန်မာ့အင်းကြီးချင်းနိုင်ငံတွေအဖြစ်နဲ့မြန်မာချင်းတွေကိုနားလည်တယ်ဒီဒေတာရင်းဖွဲ့ရဒေတာရင်းပြဿနာကိုကင်ကွယ်ဖြစ်ရှင်းရမှာအဓိကကဏ္ဍကနေပါဝင်တဲ့လို့တရုတ်အစိုးရကယုံကြည်ကြောင်းပြောတာပါအရှင်ဟာမြန်မာအခြေအနေကိုတကယ်နားလည်တယ်လို့အခြေခံအကျိုးစီးပွားခြင်းနဲ့တူညီမှုရှိနေတယ်လို့ပြောပါတယ်။လက်ရှိမှာမြန်မာနိုင်ငံတွင်လူသားချင်းစာနာမှုအခြေအနေအတွက်အထူးစိုးရိမ်နေတယ်လို့ဒီထက်ပိုဆိုးလာမှာကိုမလိုလားတဲ့အတွက်ဒါမျိုးဖြစ်မလာအောင်စူးစမ်းပြီးရှောင်ကြဉ်ကြဖို့လိုအပ်တယ်လို့လည်းပြောပါတယ်။လုံခြုံရေးကောင်စီမှာဧပြီလကဗီယက်နမ်ကအလှည့်ကျဥက္ကဋ္ဌတာဝန်ယူခဲ့ချိန်မှာအာဆီယံကမြန်မာရဲ့အထူးစီးပွားချက်ကိုအင်ဒိုနီးရှားနိုင်ငံဂျကာတာမှာကျင်းပခဲ့တာဖြစ်ပြီးနိုင်ငံတွင်းအကြမ်းဖက်မှုတွေရပ်တန့်ရေးတောင်းဆိုတဲ့သဘောတူညီချက်ချမှတ်နိုင်ခဲ့ပါတယ်။ဒီစည်းဝေးကိုစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်ရောက်ခဲ့ပေမဲ့စစ်တပ်နဲ့ရဲကဆန္ဒပြပြည်သူတွေကိုအကြမ်းဖက်ဖြိုခွဲနေစေဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ဖမ်းဆီးထားတဲ့သတင်းထောက်တွေကိုချက်ချင်းပြန်ပြီးလွှတ်ပေးဖို့မြန်မာနိုင်ငံတွင်းမှာရှိတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကတောင်းဆိုလိုက်ပါတယ်။မေလ3ရက်နေ့မှာချက်ရောက်တဲ့ကမ္ဘာစာနာရှင်လွတ်လပ်ခွင့်ထိမ့်မှတ်နေမှာအခုလိုတောင်းဆိုလိုက်တာဖြစ်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်ရဲ့ပြောခွင့်ရစတက်ဖန်ဒူဂျရစ်ကတနင်္လာနေ့ကုလသမဂ္ဂရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ
် and in relations to press freedom the UN country team in Myanmar calls for the immediate release of dozens of journalists who are still
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတဲ့တုံ့လာချက်ကာလအတွင်းအဖမ်းခံရတဲ့ဒါဇင်နဲ့ချီတဲ့သတင်းတောက်တွေကိုချက်ချင်းပြန်ပြီးလွှတ်ပေးဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနအဖွဲ့ကြီးကတောင်းဆိုလိုက်တယ်လို့ပြောသွားတာပါမြန်မာနိုင်ငံမှာအခုချိန်ထိအဖမ်းဆီးခံရတဲ့သတင်းသမား82ယောက်လောက်ရှိနေပြီးဒီထက်ကထက်ဝက်ကျော်ကိုဂုတိပြန်လွှတ်မပေးသေးဘူးလို့ပြောပါတယ်။ဒါ့အပြင်မြန်မာနိုင်ငံထဲကသတင်းမီဒီယာကြီး6ခုအတွက်သတင်းလုပ်ငန်းလုတ်တန့်ခွင့်ရုပ်သိမ်းတာခံရတယ်လို့လည်းပြောပါတယ်။မြစ်စီမှ DVB 70s မြန်မာနောင်းနဲ့ခေတ်သစ်မီဒီယာလုပ်ငန်းတွေကိုအာဏာသိမ်းပြီးမကြခင်မှာလုပ်ငန်းလုတ်ခွင့်ပိတ်သိမ်းခဲ့တယ်လို့ပြီးခဲ့တဲ့ရက်ပိုင်းကပဲမြကြီးနားမြို့အခြေစိုက်မြကြီးနားသတင်းချာနယ်တိုက်ကိုလည်းလုပ်ငန်းထုတ်ဝေခွင့်ပိတ်သိမ်းလိုက်ပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်တန်ယုံပါဝင်မြန်မာနိုင်ငံဆိုင်ရာနိုင်ငံခြားတန်ယုံတွေကစုပေါင်းကြီးညာချက်တစုံထုတ်ပြန်ခဲ့ကြပြီးဒီမိုကရေစီလူပေါင်းမှာသတင်းလွတ်လပ်ခွင့်အခြေခံအုတ်မြစ်တစ်ခုဖြစ်တဲ့အတွက်ဖမ်းဆီးထားတဲ့သတင်းသမားတွေအားလုံးပြန်ပြီးလွှတ်ပေးဖို့တောင်းဆိုခဲ့ကြပါတယ်။မြန်မာနိုင်ငံအတွက်တရုတ်ဆိုးကပေးဖို့လှူဒါန်းတဲ့ COVID-19 ကာကွယ်ဆေးအလုံးကြီး9သိန်းမေလ2ရက်တနင်္လာနေ့မှာရန်ကုန်ကိုရောက်လာပြီလို့ရန်ကုန်တရုတ်တန်ရုံ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဒီနှစ်ဆန်းတိုင်းမှာပြီးခဲ့တဲ့ဂရီတိုင်းခုလိုဆေးတွေပေးရတာလို့ပြောပါတယ်။ဒီကာယောဂါနဲ့ပတ်သက်ပြီးကာဝေးပစ္စည်းတွေအကူအညီပေးခဲ့တယ်လို့မြန်မာနိုင်ငံတွင်ကာယောဂါကာဝေးလုပ်ငန်းတွေကိုကူညီဖို့အတွက်တရုတ်ဆေးဘက်ဆိုင်ရာကျွမ်းကျင်ပညာရှင်များအဖွဲ့ကိုကြိမ်ပန်းများစွာဆေးလွတ်ခဲ့ကြောင်းလည်းဖော်ပြပါတယ်။စစ်တပ်အာဏာမသိမ်းခင်ကဒီကာယောဂါကာဝေးဆေးရနိုင်မှုအဲ့ဒီချိန်ကအရသာအစိုးရကAmerican, UK, Russia, တရုတ်နဲ့အိန္ဒိယနိုင်ငံတွေနဲ့တန်တမာရေးနှီးလန်းတွေတုံ့ပြန်စားခဲ့တယ်လို့အိန္ဒိယနဲ့တရုတ်နိုင်ငံတွေကထုတ်မဲ့ကာကွယ်ဆေးတွေဝယ်ယူနိုင်ဖို့ပါလှုံ့ဆော်ခဲ့တာပါမြန်မာနိုင်ငံမှာပထမဆုံးအချိန်ဖြစ်တဲ့ဇန်နဝါရီလနောက်ပိုင်းမှာကျန်းမာရေးဝန်ထမ်းတွေစစ်သနဝန်ထမ်းတွေနဲ့လက်တော်ကိုယ်စားလှယ်တွေကိုဒီရောဂါကာကွယ်ဆေးထိုးနှံပေးခဲ့ပြီးတဲ့နောက်အများပြည်သူကိုထိုးနှံပေးဖို့စီစဉ်နေချိန်မှာပဲအာဏာသိမ်းမှုဖြစ်ပွားခဲ့ပြီးစီစဉ်ထားတဲ့အတိုင်းဆက်မလုပ်နိုင်ပဲဖြစ်ခဲ့ရတာပါ
ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိတိုင်းဒိုမီတာ24 kHz 12133ညာတိုင်းဒိုမီတာ40 kHz 9633ညာတိုင်းဒိုမီတာ57 kHz 5859နဲ့တိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုမြန်မာဘာသာအစီအစဉ်ရဲ့အင်ကာနေ့မနက်ခင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ယင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကမြောက်ကိုရီးယားကိုမီးခုံရန်ကုန်တုံ့ပြန်မယ်ဆိုတဲ့ချင်းချောက်မှုနဲ့ချင်းခတ်ခဲ့ပြီးတဲ့နောက်မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းနဲ့ထိပ်သီးထွေးဆုံဆွေးနွေးပွဲတွေထွက်ပေါ်ခဲ့ပါတယ်။သူ့ယင်းသမ္မတဘရက်ကိုဘားမားရဲ့မြောက်ကိုရီးယားရဲ့ချင်းခတ်မှုကတော့မဟာဗျူဟာမြောက်စိတ်ရှည်တီးခန့်ခြင်းဖြစ်ပြီးစီးပွားရေးနဲ့စည်ရေး PR တွေနဲ့မြောက်ကိုရီးယားအစိုးရဘက်ကဆွေးနွေးလာစီရင်နားချဖို့ကြိုးစားခဲ့တာပါ။အရင်သမ္မတတွေရဲ့မြောက်ကိုရီးယားရဲ့ချင်းခတ်မှုတွေက အမေရိကန်ရဲ့ရှိမှန်းချက်တွေပြည့်မြောက်အောင်မဆွမ်းဆောင်နိုင်ခဲ့ဘူးလို့အသည့်အမှတ်ပြုပြောဆိုတဲ့အမေရိကန်အရာရှိတွေကအခုသမ္မတဂျိုးဘိုင်ဒန်ရဲ့ဂျိုးပန်းမှုဟာဆိုရင်အရင်သမ္မတတွေရဲ့ချင်းကပ်မှုတွေကြားမယုံမလွန်အစွန်းမရောက်တဲ့ဂျာနီချင်းကပ်မှုဖြစ်တယ်လို့ပြောပါလေ။လမ်းနဲ့ချီပြန်လန်သုံးသပ်ပြီးတဲ့နောက်သမ္မတဘိုင်ဒန်ရဲ့မြောက်ကိုရီးယားရေးရာမဟာဗျူဟာကိုသမ္မတအိမ်ဘျူရိုတာဝန်ရှိသူတွေကပြီးခဲ့တဲ့သတင်းပတ်အတွင်းမှာထုတ်ပြန်ခဲ့တာပါ။သမ္မတဘိုင်ဒန်ရဲ့အစီအစဉ်အရတော့မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်တွေဆွလွတ်လာစေရေးအမေရိကန်ကဆက်လက်ဖိအားပေးမှာဖြစ်သလိုဆွေးနွေးပွဲတွေဖြစ်လာရေးကိုလည်းဆောင်ရွက်မှာဖြစ်ပြီးဒီရည်မှန်းချက်ကိုအထောက်အကူဖြစ်စေမဲ့မယုံမလွန်သဘောတူညီချက်တွေလည်းရှိလာနိုင်ပါတယ်။ဒီဗျူဟာချမှတ်ကျင့်သုံးမှုပေါ်မူတည်ပြီးသမ္မတဘိုင်ဒန်ရဲ့မြောက်ကိုရီးယားဆိုင်ရာမဟာဗျူဟာကအမေရိကန်ရဲ့ထိတ်တန့်အရေးကြီးဆုံးနိုင်ငံခြားရေးမူဝါဒစိန်ခေါ်ချက်တစ်ခုကိုကင်တွယ်ဆောင်ရွက်မှုမှာထူးခြားတဲ့အပြောင်းလဲတစ်ခုဖြစ်လာနိုင်ပါတယ်။မြောက်ကိုရီးယားနဲ့တန်ကင်းတမန်ကင်းလမ်းကြောင်းရှာနိုင်မဲ့စစ်ဆင်ညှိနှိုင်းပြီးလက်တွေ့ကျတဲ့ချင်းကပ်မှုကိုအမေရိကန်ကဆောင်ရွက်မယ်လို့ပြီးခဲ့တဲ့တပ်ကြံနေ့မှာအင်ဖီရိုပြန်ကြားရေးတာဝန်ခံဂျန်ဆာကီကပြောပါတယ်အခုချိန်ထိတော့မြောက်ကိုရီးယားဘက်ကစစ်ဆင်ညှိနှိုင်းလိုတဲ့ပုံမပြသေးပါဘူးပြီးခဲ့တဲ့လအတွင်းမြောက်ကိုရီးယားဘက်ကတာရိုဖြစ်ဒုံးကျည်တစ်စင်းဆန့်တက်ခဲ့ပြီးဒါဟာဆိုရင်တနစ်တာကာလအတွင်းပထမဆုံးအကြိမ်ပယ်ရင်းတပ်ဒုံးပစ်ခတ်မှုဖြစ်ပါတယ်နောက်ထပ်ဒီထက်ပိုပြီးတော့ပြင်းထန်တဲ့ဆန့်သတ်မှုတွေလုပ်နိုင်တယ်လို့လည်းမြောက်ကိုရီးယားအစိုးရဘက်ကအရေးအမြတ်ပြောဆိုထားပါတယ်။မြောက်ကိုရီးယားဘက်ကဒုံးကျည်ဆန့်သတ်မှုတွေအပေါ်အမေရိကန်သမ္မတဘိုင်ဒန်ဘက်ကဘလို့တုံ့ပြန်မလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးရှင်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံတရုတ်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကဗဟိုဘဏ်အကြီးအကဲတွေနဲ့ဘန်ဒါယေးဝန်ကြီးတွေကဒေတာရင်းဘန်ဒါယေးပူးပေါင်းဆောင်ရွက်မှုခိုင်မာရေးနဲ့COVID-19 ကပ်ဘေးရောဂါဆူဆူရွရွရခံရတဲ့နိုင်ငံတွေကိုဆက်လက်ထောက်ပံ့ရေးတနင်္လာနေ့ကကြေညာပြုခဲ့ကြပါတယ်။အရှဖွံ့ဖြိုးမှုဘဏ် ADB ရဲ့နှစ်ပတ်လည်ညီလာခံအတွင်းအွန်လိုင်းကနေတီးခြားတွေ့ဆုံဆွေးနွေးခဲ့ကြပြီးတဲ့နောက်ထုတ်ပြန်တဲ့ပူးရဲကြေညာချက်မှာအခုလိုပြောဆိုထားတာပါ။အရှဖွံ့ဖြိုးမှုဘဏ် ADB ရဲ့နှစ်ပတ်လည်ဆွေးနွေးပွဲမှာတော့ကိုရိုနာဗိုင်းရပ်စ်ပြဿနာတုံ့ပြန်ကင်တွယ်မှုအပါအဝင်အရှဒေတာတွင်ကျန်းမာရေး၊ရာသီဥတုပြောင်းလဲမှုအရေး၊အစိမ့်မြင့်အခြေခံအဆောက်အုံအရေး၊အကျွေးကိစ္စပွင့်လင်းမြင်သာမှုနှင့်တာဝန်ယူနိုင်စွမ်းတို့ကိုအဓိကထားဆွေးနွေးမယ်အကြောင်းဂျပန်ဘဏ္ဍာရေးဝန်ကြီးတာရိုအီဆိုကပြောဆိုထားပါသည်။2021ခုနှစ်အတွင်းမှာကိုဗစ် -19 ကာကွယ်ဆေးဖြန့်ဝေနိုင်မှုနဲ့အတူပြန်လည်နလန်ထမှုကအရှိန်ကောင်းလာပြီးစီးပွားရေးကိုတဖြည်းဖြည်းချင်းပြန်ဖွင့်လာနိုင်ဖို့မျှော်လင့်ကြောင်းလဲအာဆီယံနဲ့ဆွေးနွေးပွဲသုံးနိုင်ငံချင်းညာချက်မှာဖော်ပြပါတယ်။အိန္ဒိယနိုင်ငံမှာအရွယ်ရောက်ပြီးသူတိုင်းကိုဗစ် -19 ကာကွယ်ဆေးထိုးနှံရေးပြီးခဲ့တဲ့စနေနေ့ကစတင်လိုက်ပြီးတဲ့နောက်ကာကွယ်ဆေးမလုံလောက်တာကြောင့်ဆေးထိုးခွင့်မရသူတွေကြားမကြေမနက်ဖြစ်နေကြပါတယ်။မွန်ဘိုင်းမြို့မှာတော့အသက်45နှစ်နဲ့အထက်တွေကိုကာကွယ်ဆေးထိုးမပေးတော့ဘဲအသက်ငယ်သူတွေကိုဦးစားပေးပြီးကာကွယ်ဆေးထိုးပေးနေတာပါ။ကာကွယ်ဆေးပထမတလုံးထိုးပြီးတာရက်90ကျော်တဲ့အထိဒုတိယဆေးတလုံးထပ်ထိုးခွင့်မရတဲ့အတွက်နားမလည်နိုင်ဖြစ်ရကြောင်းမွန်ပိုင်းဒေသခံကပြောခဲ့တာပါ COVID-19 ကာကွယ်ဆေးပထမအကြိမ်ထိုးပြီးသူတွေကိုဒုတိယအကြိမ်ထပ်ထိုးမပေးဘဲအသက်ငယ်ပိုင်းတွေကိုကာကွယ်ဆေးပထမတစ်ကြိမ်ထိုးနိုင်ရေးဦးစားပေးနေတာကိုသူကမကြည်မနှက်ဖြစ်နေတာပါကာကွယ်ဆေးထိုးခွင့်ရတဲ့မွန်ပိုင်းဒေသခံကတော့ကိုဗစ် -19 ရောဂါအရေးအတော်လေးစိတ်သက်သာရာရတယ်လို့ပြောပါတယ်။အိန္ဒိယမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုးဆိုးရွားရွားဖြစ်နေတာနဲ့အတူပဲကာကွယ်ဆေးထိုးလိုသူတွေများလာတာကြောင့်ရနိုင်တဲ့ဆေးနဲ့စီမံခန့်ခွဲနေရတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောကြပါတယ်။အိန္ဒိယနိုင်ငံတွင်ကိုဗစ် -19 ရောဂါဖြစ်သူကတနင်္လာနေ့မှာတန်း20နီးပါးထိရောက်ရှိလာခဲ့ပြီးဆေးရုံတွေမှာလူနာတွေမနိုင်မနှင်းဖြစ်နေသလိုအောက်ဆီဂျင်လည်းမလုံမလောက်ဖြစ်နေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတနင်္လာနေ့ကခီးသည်တင်အမြန်ရေရင်နဲ့သဲတင်တင်မောတိုက်မိတိတ်မောက်တာကြောင့်အနည်းဆုံး26ဦးသေဆုံးရပါတယ်။ပက်တမာမြစ်ကြောင်းတွင်ခုံပေါင်းနေတဲ့သဲတင်တင်မောကိုလူ30ကျော်လိုက်ပါလာတဲ့အမြန်ရေရင်ကဝင်တိုက်ခဲ့တာဖြစ်ကြောင်းရဲတပ်ဖွဲ့ကပြောပါတယ်။ရှဘာချာခရိုင်အနီးတင်မောမတော်တဆမှုကနေတေဆုံးသူ26ဦးရဲ့ရုပ်အလောင်းတွေကိုရှာဖွေတွေ့ရှိထားပြီးအမျိုးသမီးတဦးပါဝင်ကြောင်းရဲတပ်ဖွဲ့ဝင်အာမီယာဟူစိန်က AFP ကိုပြောပါတယ်။ကလေးငယ်3ဦးအပါအဝင်ဒဏ်ရာရသူ5ဦးကိုကယ်ဆယ်ထားပါတယ်
။ Starting Shanka ရှားပွေးကစားရေးဆက်လက်လှုပ်ဆောင်နေကြောင်းတည်ဆုံသူတွေရဲ့အမိတွေကိုစီးစစ်ရေးနဲ့နောက်ထပ်တည်ဆုံသူတွေရှိမရှိကိုလည်းဆက်လက်ဆန်းစစ်မဲ့အကြောင်းမိသက်ဌာနပြောခွင့်ရကပြောပါတယ်။ခီးတဲ့တွေတင်လာတဲ့အ мян ရင်ရင်ကတဲတင်တင်မော့ကိုဝန်တိုက်ခဲ့တာဖြစ်ပြီးအ мян ရင်ရင်ရဲ့ဥပိုင်းပျက်စီးခဲ့ပြီးတဲ့နောက်မိနစ်ပိုင်းအတွင်းမှာပဲနစ်မြုပ်ခဲ့တာလို့မိသက်ဌာနပြောခွင့်ရကပြောပါတယ်။
အင်္ဂါနေ့မနေ့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့အမတ်တင်ကြီးတိုက်တို့ကပြောပြပေးကြတာပါ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို bami.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ကြိုင်နဲ့တင်ပါပဲဖန်ယူနားဆင်နိုင်ပါတယ်အခုအစားလို့သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်ပထမအဦးဆုံးပါဆယ်ပုံးပောက်ွယ်လို့တိုင်းလွှတ်တော်ကိုယ်စားလှယ်တူတည်ဆုံခဲ့ရတဲ့သတင်းနဲ့စတင်ပါမယ်ပြည်မျိုးနယ်ထဲမှာပါဆယ်ပုံးပောက်ကွဲခဲ့တာကြောင့် NLD ပါတီရဲ့ဗကုတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်တူဖြစ်ခဲ့သူကိုတက်ဝင်းလိုက်အပါဝင်လူတချို့မေလ3ရက်နေ့ညနေပိုင်းမှာတည်ဆုံသွားခဲ့ရပါတယ်မြန်မာနိုင်ငံတလောအနေအားတချို့မှာဘုံပောက်ကွဲမှုတွေဖြစ်ပေါ်နေချိန်မှာ NLD ကိုယ်စားလှယ်တူအခုလိုတည်ဆုံသွားခဲ့ရတာဖြစ်ပါတယ်ဆက်သွယ်စုံစမ်းရတဲ့ကိုညံဝင်းအောင်ကပြောပြပေးပါဦးခင်ဗျာ
ဗကုတိုင်းအနောက်ဘက်ကျန်းပြည်မျိုးနယ်ထဲကကဗလာရွာကိုရောက်နေတဲ့2020ရွေးကောက်ပွဲအနံ့ရဗကုတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးသက်ဝင်းလိုင်ဟာပါဆယ်ဘုံးပေါက်ကွဲပြီးတင်းလာနေညနေပိုင်း9နာရီဝန်းကျင်အချိန်နေရာမှာတင်သေဆုံးသွားကြောင်းအမိမဖော်လိုတဲ့ဗကုတိုင်းလွှတ်တော်ရဲ့2020ရွေးကောက်ပွဲအနံ့ရကိုစလေတူးက VOA ကိုပြောပါတယ
်ဒီကျွန်တော်ပြည်မြို့နယ်ဟိုတိုင်းဒေသကြီးလွှတ်တော်ကိုစလေပေါ့နော်ကိုသက်ဝင်းလိုင်အိမ်မူပါဆယ်ဘုံးရောက်လာတဲ့ပြဿနာကိုနော်ရောက်လာတဲ့မှာဖွင့်ပေါက်တဲ့ကိစ္စမှာပါဆယ်ဘုံးမှာကျွန်တော်ပေါက်ကွဲမှုဖြစ်တယ်လို့ကျွန်တော်ကြားရတယ်ပေါ့နော်အကွက်ပြိုတိကျတဲ့ရရှိမှုတော့တိုးဆုံးရှုံးသွားတယ်လို့ကျွန်တော်ကြားပြရပါတယ်ခင်ဗျ။အဲပကွက်မှုနောက်ဆက်တွဲဟာတော့ကျွန်တော်တို့သိတဲ့အတိုင်းဒါတော့6ရောက်လို့ကျွန်တော်ကြားသိထားပါတယ်။ဘုဒ္ဓဝန်နိုင်ကုသလုံးဝန်နိုင်အပါ5ရောက်ပေါ့နော်။အားလုံး6ရောက်ပေါ့။ Wi-Fi 6ရောက်လို့ကျွန်တော် HP သွားတယ်လို့ကြားရပါတယ်။ Medical fee ရ HP တယ်ဆိုတော့သိတာပါပဲခင်ဗျ။ဒီစေယုံကြီးရောက်တာ2ရောက်လို့ကျွန်တော်ကြားရပါတယ်။ကျွန်တော်တို့ဒီလောက်ကတော့လုံလုံရေးအရာနောက်ဆက်တွဲပုံမတင်ကျက်လာတယ်လို့ကျွန်တော်ပူတည်ရပါတယ်ခင်ဗျအားလုံးကတော့ရှောင်းနေရပါပြီးနေရပါတယ
်ပြည်တွင်းကလာတဲ့သတင်းတချို့မှာတော့ဒီပါဆယ်ဘုံးပောက်ကွဲတဲ့ဖြစ်စဉ်မှာတည်ဆုံးသူ5ဦးရှိတယ်လို့ရေးကြပါတယ်ဖြစ်စဉ်အသေးစိတ်ကိုသိကြအတည်ပြုနိုင်မှုအတွက်ပြည်မြို့နယ်ရဲတပ်ဖွဲ့ရုံးကို VOA ကအချိန်ချင်းဖုန်းခေါ်ခဲ့ပေမဲ့လက်ခံဖြေကြားခြင်းမရှိပါဘူးပြည်မြို့နယ်ဟာတမ66နဲ့လည်းမဝေးတဲ့ဒေသဖြစ်ပြီးအခုလိုဘုံပေါက်ကွဲမှုဖြစ်စဉ်အပြီးမှာစစ်ကားနဲ့ရဲကားအများအပြားပေါက်ကွဲရနေရာကိုရောက်ရှိလာပြီးပြည်မျိုးမှလည်းစစ်တပ်ကလုံခြုံရေးတင်းကျပ်ထားကြောင်းဒေသခံတွေကပြောပါတယ်ဘုံပေါက်ကွဲပြီးဦးသက်ဝင်းလှိုင်တေဆုံသွားရတာတေချာကြောင်းနဲ့သူအခုလိုတေဆုံသွားရတာအတွက်စိတ်မကောင်းဖြစ်ရကြောင်းဦးသက်ဝင်းလှိုင်ရဲ့နိုင်ငံရေးလှုပ်ဖော်ကံဘက်ပြည်မျိုးကံတူကလည်းပြောပါတယ
်ဒီတရင်ကိုဖန်ဖြစ်အောင်ဖြစ်လာလာမိလိုက်တော့ဟုတ်တယ်လေဟိုစီရီယံ3ရောက်ပါတယ်ပေါ့နော်ဆုံးသွားတယ်ဒီမှာတော့ဆက်ပေါက်ကွယ်ပြီးတော့ပြောတယ်ဒါပေမဲ့ဟိုတော့နေဆုံးနေဆိုတာတိပါရယ်စီးကောင်းမောင်းလူညွေးရည်တင်းကြပါရယ်အောင်လို့တမတော်ဆောင်းနေတယ်ဒီကဆိုညမပြင်းလဲမိုင်းယူလဲပြောရဖြစ်တယ်သူကတင်းကြပါရ
ယ် NLD ပါတီဝင်ဦးတဝင်းလိုင်ဟာ2020ရွေးကောက်ပွဲမှာဗကိုးတိုင်းဒေသကြီးလွှတ်တော်အတွက်ပြည်မြို့နယ်မဲဆန္ဒအမှတ်တကနေဝင်ရောက်ရှင်ပြန်အနံ့ရခဲ့သူဖြစ်ပါတယ်။သူနဲ့အတူ CDM လှူရှားနေတဲ့ရဲဝန်ထမ်း3ဦးကပလာကျေးရွာမှာတင်းရှောင်နေတော့အခုလိုဘုံကွဲတဲ့ဖြစ်စဉ်ပေါ်ပေါက်ရတာဖြစ်တယ်လို့သိရပါတယ်။ဒီရက်ပိုင်းနေအတွင်းရန်ကုန်ကမြို့နယ်တချို့အပါအဝင်အခြားမြို့တွေမှာပါအထူးသဖြင့်ရက်ွက်ကျေးရွာအုပ်ချုပ်ရေးမှူးရုံးနေရှိအသေးစားဘုံပေါက်ကွဲမှုတွေဇက်တိုက်ဆူဆူလို့ဖြစ်ပေါ်ခဲ့တာပါ။အခုတော့ပြည်မြို့နယ်ထဲမှာဘုံပေါက်ကွဲပြီး NLD လွှတ်တော်ကိုယ်စားလှယ်တူတည်ဆုံရတာကတော့ဒါပထမဆုံးအကြိမ်ပဲဖြစ်ပါတယ်ခင်ဗျာ
ကိုညံဝင်းအောင်ကပြောပြပေးသွားတာပါ VOA ဝေဖန်ခြင်းကြံပေးစာတွေနဲ့အတူသောတာရှင်နေနားဆင်လို့ရတဲ့တည်သချင်းတွေကိုအီးမေးလ်နဲ့ဆက်သွယ်ပေးလို့ကြရင်တော့ VOA email လိပ်စာက bami@voanews.com ဖြစ်ပါတယ်ဆက်လက်ပြီးတော့ကရင်ပြည်နယ်ထဲကသတင်းတပုတ်ကိုပြောပြပေးမှာပါကရင်ပြည်နယ်ပတ်ပုံခရိုင်အတွင်းမှာမြန်မာစစ်ကောင်စီတက်စကန်ဖြစ်တဲ့ Meyerthar scan ကို KNU ကတင်ယူပြီးတဲ့နောက်မှာစစ်ကောင်စီဘက်က၄ရက်မြောက်အဖြစ်တန်လင်းမြစ်အနီးကရင်ကျေးရွာတွေကိုတနင်္ဂနွေနေ့ကဘုံကျဲတိုက်ခိုက်မှုတွေထပ်မံပြုလုပ်ခဲ့ပါတယ်ဒီသတင်းကို VOA သတင်းတော့မအေးမာကပေးပို့ပေးထားပါတယ်
Kiyin Pine, Papon Kayan Dwima, Yama Sikong Si Tatine, Kianu Dama Naruha, type where is the type chin the loo, Kianu Bakale, Yama Silcho Yikong Si, Taskana Kukite, Timutane, Merata Sakanigo, they bakeraba, Ibila Nasak Konya Nigaro, Sanwe Mi Niga, Merata Sakango, they babide Niga Salu, Ibila Nasashie, Ibila Tongse, Mila Nia Nirima, Yata Jiwarigo, Liene.
ပုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တယ်ဆိုပြီးကျန်ယူတက်မှာငါကပြောရေးဆိုခွင့်ရှိသူဘုံမှုစောက်လေတို့ကပြောပါတယ်လာပြီးတော့ဟိုဒီတာလင်မြစ်ကန်နဲ့နီးတဲ့ဒီစမှာသွားပြီးတော့ပုံကျဲတယ်ဟိုကြည့်တယ်မင်းညပေါ့လေဒီစင်နာကြီးကြော်ကြော်ပေါ့ဆက်တနာကြီးလောက်မှာလေအဲ့မှာလာပြီးတော့တာလင်မြစ်နဲ့နီးတဲ့နေရာဒီဘွားပြောကြည့်ရအောင်စုဒီလာလေးခုလေးတော့ခေါ်အဲ့ဒီရွာဒီမှာသွားပြီးတော့ ကျွန်တော်ကတော့ဒီကနေ့ကျွန်တော်ကတော့ဒီကနေ့ကျွန်တော်ကတော့ဒီကနေ့ကျွန်တော်ကတော့ဒီကနေ့ကျွန်တော်ကတော့ဒီကနေ့ကျွန်တော်ကတော့ဒီကနေ့ကျွန်တော်ကတော့ဒီကနေ့ကျွန်တော်ကတော့ဒီကနေ့ကျွန်တော်ကတော့ဒီကနေ့ကျွန်တော်ကတော့ဒီကနေ့ကျွန်တော်ကတော့ဒီကနေ့ကျွန်တော်ကတော့ဒီကနေ့ကျွန်တော်ကတော့ဒီကနေ့ကျွန်တော်ကတော့ဒီကနေ့ကျွန်တော်ကတော့ဒီကနေ့ကျွန်တော်ကတော့ဒီကနေ့ကျွန်တော် လေးရထားသိုးလာတယ်လို့အဲကျွန်တော်တို့အဲ့လိုပဲသတင်းရရှိတာပဲနော
်
အဲ့ဒါလည်းပဲကျွန်တော်တို့တမဟာငါ့ကိုတိုက်ဖို့အတွက်အစီအစဉ်ကုလို့ပဲဟိုအကုန်အားလုံးကနေပြီးတော့အဲ့လိုပဲရှုမြင်ကြတယ
်မြန်မာစစ်ကောင်စီတပ်တွေက KNU ထိန်းချုပ်ရာကျေးရွာတွေကိုလေရင်နဲ့ဘုံကျဲတက်ခတ်မှုတွေကြောင့်ကရင်ရွာသား2000ကျော်ဘေးလွတ်ရာကိုရှောင်ပြေးနေရပြီးအခုတည်းကနေရက်ကိုမပြောင်းနိုင်ကြသေးဘူးလို့လည်း KNU ဘက်ကပြောပါတယ် KNU တထုံခရိုင်ဘီလင်းမြို့နယ်အတွင်းမှာလည်းစစ်ကောင်စီရဲ့တိုက်လေရင်တွေကဧပြီလ30ရက်နေ့ကလှက်ပတ်ပြန်တမ်းမှုတွေကြောင့်ဘီလင်းမြို့နယ်အတွင်းမှာရှိတဲ့ကျင်းနယ်အုပ်စု6ဆုကဒေသခံပြည်သူ1000လောက်ဟာတောတောင်တွေထဲကိုထွက်ပြေးတင်းရှောင်နေကြရတယ်လို့လည်းဆိုပါတယ်။ဒီရက်ထဲမှာပဲလေရင်နဲ့ဘုံကျဲတိုက်ခတ်မှုတွေကြောင့်ဖပွန်ခရိုင်ထဲကစစ်ဘေးဒုက္ခသည်2000လောက်ထိုင်းဘက်ကိုထွက်ပြေးခိုလုံခဲ့ကြကြောင်းထိုင်းသတင်းတွေမှာလည်းဖော်ပြကြပါတယ်ရှင်
။မအေးမာကပြောပြပေးသွားတာပါ။ဆက်လက်ပြီးတော့တောင်သာနဲ့ဝက်လက်မျိုးတွေကပစ်ကတ်ပန်းစစ်မှုတွေကြောင်းကိုကြားကြမှာပါ။မြန်မာနိုင်ငံတဝမ်းမှာဆန္ဒပြပွဲတွေဆက်လက်ပြုလုပ်နေပြီးစစ်ကောင်စီတပ်တွေကလည်းပစ်ကတ်ပန်းစစ်မှုတွေပြုလုပ်နေပါတယ်။တောင်သာမျိုးကနန်းညင်ကျေးရွာမှာစစ်တပ်ကတနက်ဖောက်ပြီးတော့ဆန္ဒပြထုတ်ဖို့သူတဦးကိုဖမ်းဆီးသွားတယ်လို့စစ်တပ်နဲ့ရဲကပြစ်ခတ်တာကြောင့်2ဦးသေဆုံးပြီး9ဦးထိဒဏ်ရာရခဲ့တဲ့ဝက်လက်မျိုးမှာလည်းစစ်စေးတာတွေပြုလုပ်နေပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့တရင်ကိုကိုရဲမုံကပြပြပေးထားပါတယ
်မကြခင်ចောင်းနေပြန်ဖွင့်မှာမို့အလုတ်ခွင်ပြန်ဝင်မဲ့ဆရာဆရာမတွေမေလ3ရက်နေ့မှာနောက်ဆုံးတရင်ပို့ရမယ်လို့သက်ဆိုင်ရာကညွှန်ကြားထားပါတယ်ဒါကြောင့်ငင်းကြံခရိုင်တောင်သာမျိုးနယ်ကနန်းမြင့်ကြီးရွာမှာကြောင်းတက်ဖို့လာကြတဲ့ဆီယမတွေကိုဒေတာကန်ရှာသားတွေကဆန္ဒပြကြပါတယ်။အဲ့ဒီလိုဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကတနက်ဖြစ်ပေါက်လူစုခွဲပြီးဆန္ဒထုတ်ဖော်သူအမျိုးသမီးတယောက်ကိုဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။နန်းမြင့်ကြီးရွာမှာဖြစ်ခဲ့တဲ့အခြေအနေကိုရွာသားတယောက်က VOA ကိုအခုလိုပဲပြောပါတယ
်။စစ်တပ်မှုဖြစ်တာဆိုတာဒီလိုပေါ့ဟိုမနေ့ချင်း၈နာရီခွဲလောက်မှာဟိုဆီယမတွေလေကြောင်းမှာဒီနေ့သူတို့ကြောင်းတက်ဖို့ပါဘောနော်။စူယုံတာဘောနော်။သူတို့နဲ့ကပဲဟိုပြည်သူကလည်းဟိုဆန္ဒပြဖို့ဆွတ်တာပေါ့ဆွတ်တဲ့နေသားမှဟိုတယောက်နဲ့တယောက်ဟာဟိုဘောတော့ဟိုစကားကြီးပြောပြီးတော့လူစုခွဲတဲ့အချိန်မှာစစ်တပ်ကရောက်လာတယ်ဆရာမတွေကကြောက်ဖို့မဟုတ်ပါဘောတော့ဒီပြည်သူကဟိုပါပေါ့ဒီအာဏာရှင်စစ်အာဏာရှင်ဟိုဘောတော့စန့်ကျင်ပြီးတော့ဟိုစစ်အာဏာရှင်လူကြမခွင့်မဟုတ်ပါပေါ့တယောက်နဲ့တယောက်စကားပြောကြတာပေါ့ခြေတစကားပြောကြရန်နေပြီးတော့ဆရာမကြီးကလည်းကြောင်းပိတ်သွားပြီးတော့အဲဆန္ဒပြပြည်သူကြီးကလည်းလာတဲ့ပြန်တဲ့အချိန်မှာတောင်သားနေပြီးတော့သူအဲနတ်မြင့်ကြီးရောစစ်ကားနှစ်စီးနဲ့ရဲကားတစ်စီးပေါ့အင်အား30လောက်ပေါ့နော်ကြောက်လာကြောက်လာပြီးတော့အဲမှာဟိုရွာထဲမှာပေါ့နော်ဟိုပူလန်းဝင်ဒီလန်းထွက်နေအဲတနက်ခုနှစ်ချက်ပေါက်ပြီးတော့အဲဥဆောင်ဒီပေါ့ဟိုဝန်တန်းကိုသူကအဲဖမ်းပြီးတော့တောင်သားခေါ်သွား
လာသူပဲစကိုင်းတိုင်းရွှေဘိုခရိုင်ခင်ဦးမြို့နယ်တင်ပင်ကျေးရွာမှာလဲကြောင်းဖွင့်မှုလာရောက်တဲ့ဆီယမတွေကိုဒေသခံရွာသားတွေကဆန္ဒပြလို့စစ်တပ်ကရောက်လာပြီးတနက်ဖြစ်ဖောက်ကရွာထဲကနေအချို့ကနေရွှေငွေတွေနဲ့အသုံးဆောင်ပစ္စည်းတွေကိုယူဆောင်သွားပါသေးတယ်။ဒီအချိန်နဲ့ပတ်သက်လို့တင်ပင်ရွာသားတို့ကအခုလိုပြောပါဗျ။ကျွန်
တော်ဆန္ဒထုတ်ပေါ်ရတော့ကျွန်တော်ဒီစစ်ပြည်ညာရေးစစ်ပြည်ညာရေးအလိုမရှိပါဘူးဗျာ။ဆီယမတွေကိုတော့လက်မခံနိုင်အောင်ပါဗျာ။ဆီယနာရှင်ဟိုက ောက်ကနေဆရာမတွေလက်မခံနိုင်တော့ပါဘူး။လူမရှိပါဘူး။သူတို့ကတော့ကျွန်တော်တို့ဒီစလောက်ကတော့သူတို့ကြောက်ကိုလာဖွင့်ပြီးတော့ဒီအတိမတ်ပြည့်တဲ့ဘုံပေါ့ဗျာ။ဒီတို့ဆရာနာရင်စနစ်ကကြောက်ဖွင့်တယ်ဆိုတဲ့ဘောလေးနဲ့သူတို့ကလာဖွင့်တဲ့ဘော။ဒီတော့ဆန္ဒကြတော့သူတို့ကတော့ဘာမှတော့ပြောဘူးကြသူတို့ဒီတစ်ခါတည်းပဲသူတို့ကျွန်တော်တို့ကိုဓာတ်ပုံရိုက်တယ်ပေါ့ဗျာ။ဒါပေမဲ့အဝေးကနေလိုက်ရတယ်။ရိုက်ပြီးတော့တစ်ခါတည်းသူတို့စစ်ကောင်စီကိုတစ်ခါတည်းခေါ်ရတာပေါ့ဗျာ။အားကြတော့ကျွန်တော်တို့စစ်သားဟိုပါဗျာကားလေးကြီးနဲ့ဟိုအယောက်30ကျော်လောက်ကျွန်တော်တို့ယူအားကိုလာပြီးတော့ကျွန်တော်တို့ပြစ်ခတ်သွားတာပေါ့ဗျာ။အချက်ဟိုပါ10ချက်12ချက်လောက်တော့ကျွန်တော်ပြစ်သွားတယ်။စီးကိုင်းမှုတော့မကြည့်ရဘူးကြာ။စီးကိုင်းမှုတော့ဒီကျွန်တော်တို့ပြေးပြေးပါသွားပါဗျာ။ကျွန်တော်တို့ဒီကျွန်တော်အိမ်မှာဆိုရင်အကုန်လုံးကျွန်တော်တို့အတန်ချက်ဆက်ပြီးလက်ပေါက်တွေနဲ့တင်သွားပါပေါ့ဗျာ။ရွှေတုံငွေသားလေးနဲ့အတန်ချက်ဆက်လေးနဲ့ငွေသားလေးနဲ့ကျွန်တော်ပါသွားပါ့
မန္တလေးတိုင်းငန်းစုံမြို့နယ်တနက်စစ်ကြီးရွာနယ်နထိုးကြီးမြို့နယ်စူးပြူကုန်းကြီးရွာတို့မှာလည်းစစ်ကောင်စီစန့်ကျင်ဆန္ဒပြပွဲတွေပြုလုပ်လို့စစ်တပ်ကလာရောက်ပစ်ခတ်တာရှိခဲ့ပြီးထိခိုက်ဒဏ်ရာရတာတော့မရှိခဲ့ပါဘူးမေ2ရက်နေ့ကဘာလုံးဆိုင်ရာမြမအနွေဦးတော်လန်ရင်းနေမှာစစ်တပ်ကပစ်ခတ်တာကြောင့်2ဦးသေဆုံးပြီး9ဦးအထိဒဏ်ရာရခဲ့တဲ့ရွှေဘိုခရိုင်ဝက်လက်မြို့မှာတည်တည်ငြိမ်ငြိမ်ရှိနေပေမဲ့လမ်းတွေမှာအစစ်အစေးအမေးအမြန်းတွေလို့တင်းကျပ်နေတယ်လို့ဝက်လက်ဒေသခံသူကပြောပါတယ်
။ဒီနေ့တော့ဒီနေ့နေနေတော့ပေါ့နော်။ဘာမှဟိုသူချချဟိုလိုတော့မရှိဘူးပေါ့နော်။ဟုတ်။လုံခြုံရေးအမြင်တွေကတော့သူတို့ဘက်ကတော့လုံခြုံရေးအများကြီးထူထားပေါ့။သူတို့အဲရဲဌာနအောက်မှာလည်းသူကအဲလိုပြင်းနေလဲထူထားတယ်။ဘုံတွင်းနေလားသူတို့ဘုံတွင်းဆိုပြီးတဲအိတ်တွေအဲဒီသူရဲစခန်းမရောက်ခင်ပေါ့နော်။ရဲစခန်းမရောက်ခင်လည်းလေအလုံးလောက်မှာတဲအိတ်တွေအများကြီးကားထားတယ်။အဲသူတို့ကသူတို့လုံခြုံရေးချထားတာပါ။လူခန်းတာတော့မသိသိသိစစ်စေးရတော့လေလာအဲ့လိုသူတို့ရှိရနေရမှာတွားလိုက်လို့ရှိရင်သူတို့ကသူတို့လက်ကြတရှိရနေရပေါ့အဲ့ရှိရနေရတွားလိုက်လို့ရှိရင်အကုန်ဖြစ်တာပါရမီအကုန်ဖြစ်တာဟုတ်ခန်းစည်းရတော့လည်းတော်တော်မကြားသေးဘူးနော
်ကိုဗစ်ကရောဂါကြောင့်ပိတ်ထားရတဲ့ကျောင်းတွေကိုပြန်ဖွင့်ဖို့စစ်ကောင်စီကကြေညာထားချိန်မှာစစ်ကြုံပညာရေးအလိုမရှိကြောင်းပြသတဲ့အနေနဲ့နေပြီးတော့ဂန်းကောမြိုင်နဲ့စလင်းကြီးမျိုးတွေမှာလည်းစစ်ကြုံပညာရေးအလိုမရှိစာသားတွေကင်ဆောင်ပြီးလမ်းလျှောက်ချီတက်ကြတာကျောင်းဝင်းရှိတွေမှာစစ်အာဏာရှင်စန့်ကျင်ရေးစာသားတွေကိုစေးနီတွေနဲ့ရေးသားထုတ်ဖော်နေကြပါတယ်ခင်ဗျာ
ဗီအိုအေကနေတနေ့တာနောက်ဆုံးသတင်းတွေကိုအီးမေးလ်ကနေတဆင့်နေ့စဉ်သတင်းလောအဖြစ်ပို့ပေးနေပါတယ်ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကိုemail တင်လောအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့အင်တာနက်ဆာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပါရစေ။ VOA email တင်လောတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင်။
မေလ3ရက်ကိုကမ္ဘာလုံးဆိုင်ရာစာနယ်ဇင်းလွတ်လပ်ခွင့်အထိမ်းအမှတ်နေ့ဖြစ်သတ်မှတ်ထားပါရယ်မြန်မာနိုင်ငံမှာတော့အာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီကသတင်းသမားတွေကိုပိတ်မှတ်ထားအကြမ်းဖက်နေနေတဲ့ကြားကသူတို့တွေအနေနဲ့စွန့်စွန့်စားစားသတင်းယူနေရကြောင်းအမျိုးသမီးဓာတ်ပုံသတင်းတော့မတ်ငိမ့်စုဝေကျော်စိုးကပြောပါရယ်ရန်ကုန်မှာဖေဖော်ဝါရီလကုန်မလန်ကစပြီးစစ်ကောင်စီကဆန္ဒပြသူတွေကိုပိတ်ကပ်ဖြိုခွဲနေတဲ့သတင်းမှတ်တမ်းဓာတ်ပုံတွေကိုနိုင်ငံတကာသိအောင်တက်ဆွန့်ဆန်ပြရယူခဲ့တဲ့မတ်ငိမ့်စုဝေကျော်ဆိုရဲ့အတွေ့အကြုံတွေနဲ့ပတ်သက်လို့မတ်အင်ဂျင်နီယာကဆက်သွယ်မေးမြန်းထားပါတယ်
။ဆရာနာသိမ်းပြီးနောက်ပိုင်းမှာညီမတို့ဒီဓာတ်ပုံသတင်းတောက်တီရဲ့စွန့်စားမှုတွေပေါ့တကယ်ကိုချီချီမီမီနဲ့ဟိုဖော်ပြနိုင်အောင်လို့ပေါ့နော်။သူစူးစမ်းတာတွေအဲလိုရိုက်ချက်တွေပေါ့နော်။အဲ့ဒါတွေလေကမ္ဘာမီဒီယာတွေမှာသတင်းဌာနတွေမှာလည်းတွေ့ရပါတယ်။သူတို့လည်းဖော်ပြကြတယ်ပေါ့နော်။ဆိုတော့ညီမဆိုရင်သူတစ်ဖြစ်မျိုးသမီးဓာတ်ပုံသတင်းတောက်ကူညီအနေနဲ့ဒီလိုလုံခြုံရေးတပ်တွေစစ်တပ်တွေကဆန္ဒပြသူတွေကိုအကြမ်းဖက်ပစ်ခတ်ဖြိုခွဲနေတဲ့ကြားရရပေါ့နော်အဲ့လိုဓာတ်ပုံသတင်းတွေကိုရအောင်ဘယ်လိုယူလဲရှင်ဒီလိုစွန့်စားပြီးတော့ပေါ့နော်အဲ့ဒီအတွေ့အကြုံလည်းပြောပြပါဦ
းမတ်လာတဲ့လောက်မှာဆိုရင်သူကဆန္ဒပြတဲ့ပုံစံကအဲ့လိုမျိုးလူတွေကလမ်းထဲမှာလမ်းနေထဲမှာအဲ့လိုမျိုးdefense တွေလုပ်ပြီးတော့အဲ့လိုမျိုး defense line နေနေပေါ့တဲ့အိတ်တွေကပြီးတော့လမ်းနေမှာပိတ်ပြီးတော့ပြီးတော့အဲ့ဒီရဲ့နောက်မှာမှာဆန္ဒပြတဲ့လူတွေရှိတယ်ပြီးွားရင်အဲ့ဒီတဲ့အိတ်တွေရဲ့အနောက်ကရမှာလို့ defense line 1 2 3အဲ့လိုမျိုးတွေထားထားတယ်ပေါ့နော်အဲကျွန်တော်ကားကြတော့အဲ့လိုမျိုးတပ်ပုံရိုက်တော့ကြတော့ကိုကဒီအရင်လဲချိန်မှလဲဟိုတောင်းနေလို့လဲမရဘူးတို့တနေသူတို့ဘက်ကနေပြီးတော့ကျုပ်ခဲ့တဲ့အခါကျရင်ကိုစီကိုတန်းရောက်လာနိုင်တာလည်းဖြစ်နိုင်တော့ကြတော့ကိုကအဲ့လိုတောင်းတောင်းမှနေပြီးတော့အဲ့လိုစောင့်နေတယ်။အဲ့ဒီအချိန်မှာကိုကအရှိရလူတွေပြီးလာတဲ့ဟာကိုလည်းရိုက်တယ်။ပြီးရင်ဖြစ်နိုင်တဲ့အနေဆိုရင်မြင်ရတယ်ဆိုရင်သူတို့ပြစ်တဲ့ဟာတွေပါတွေကိုလည်းလမ်းပြီးတော့ရိုက်တယ်ပေါ့နော်။
ပြီးတော့ရဲဆိုရင်တော့ကျွန်တော်လည်းသူတို့နဲ့အတူတူပြေးရတယ်ဘာလို့လဲဆိုတော့ကိုကမပြေးဘူးဆိုရင်ကိုယ်ကိုယ်လည်းဖမ်းသွားမှာဆိုတော့လေညီမဆိုလို့ရှိရင်ဒီလောက်ကိုအချမ်းဖက်ဖိနှိပ်ပြီးတော့ဖြုတ်ခွဲနေတဲ့ဟာတော်တော်လေးအန်ဒီရဲ့လည်းများတယ်အသက်အန်ဒီရဲ့လည်းစွန့်စားရတဲ့ခါမှာမြို့သမီးဒီဓာတ်ပုံသတင်းတောက်အနေနဲ့ဒီလိုစွန့်စားပြီးယူရတာပေါ့နော်ကိုမြို့သမီးဖြစ်တဲ့အ
တွက်ကြောင့်မလို့လေးတယ်ပေါ့နော်ပြီးရင်တစ်ခါလေအနောက်မှာ laptop ပါရင်ပါတယ်မပါဘူးဆိုရင်တခြားဟာတွေသုံးပလုံးစီးနေအောင်ပါတယ်ဆိုတော့တကယ်ပြီးတဲ့အချိန်မှာအဲ့ဒါတွေက weight ကိုအရန်ကိုလူကိုပြေးလို့မရအောင်စီးနေရပါတော့အဲ့ဆိုတော့အဲ match လောက်ကုန်လောက်ကတာဂီတာမှာသူတို့လုပ်တဲ့ protest မှာသူတို့ crackdown လုပ်တော့ပေါ့နော်ကျွန်တော်နောက်မှာတော်တော်နီးနေပြီပေါ့နော်အဲ့ဆိုသူတို့ကြီးလာတာじゃအရင်မြန်တယ်ကွာကိုရကြတော့အဲ့လိုမျိုးမဟုတ်ဘူးတိကျကျ train ရတာလည်းမဟုတ်ဘူးကင်မရာတွေလည်းပါနေတော့လေးပြီးတော့တော်တော်နဲ့မသွားနိုင်အဲ့ချိန်မှာအဲ့လိုမျိုးအဲတိုင်းဆန်နှပြနေတယ်သူကိုနဲ့တူတူပြေးနေတယ်သူကနေလာလာအမပေးပေးပေးဆိုပြီးတော့ကျွန်တော်ကင်မရာတစ်လုံးကိုအတင်းတောင်းပြီးတော့လာကျွန်တော်တည်ပေးမယ်ကျွန်တော်နဲ့တူတူပြေးမယ်ဆိုပြီးတော့အဲ့လိုမျိုးကိုလေးနေတာကိုသူပါထမ်းပြီးတော့ကိုနဲ့တူတူလိုက်ပြေးတာမျိုးအဲ့လိုမျိုးတွေတော့ရှိရပေါ့နော်ဟိုမကောင်းတာကကြတော့ဘယ်လိုလဲဆိုတော့ဟိုကျွန်တော်ခုနပြောတဲ့ defense line နေမှာဆိုရင်တော်တော်များများကယောက်ျားလေးတွေပဲရှိရပေါ့နော်အဲသူတို့ကပြီးတော့အဲ့မှာကျွေးကြော်တန်တွေ on နေတယ် on နေရင်းနဲ့အဲ့လူတွေကလည်းမဆိုင်တဲ့လူတွေဆိုရင်အနောက်ကိုသွားပြီးပါပေါ့ main ကလေးတွေဆိုရင်အနောက်မှာနေပြီးပါပေါ့ဆိုတော့အဲ့ဒါကြီးကကြတော့နည်းနည်းလေးဟိုလိုယောက်ျားလေးနဲ့ main ကလေးနဲ့ရဲ့ဟိုလိုခွဲခြားဆက်ဆံမှုနည်းနည်းလေးများတယ်ပေါ့တော်တော်လေးတိတ်တဘောမကြောက်ဘူးပေါ့နော်ဘာလို့ဆိုတော့ main ကလေးဖြစ်နေလို့ကျွန်တော်အရှိန်မနေလို့မရဘူးလားပေါ့
အဲ့တော့အခုဆိုရင်ဒီစစ်ကောင်စီကသတင်းသမားတွေကိုတော်တော်လေးဖိနှိပ်တဲ့နေရာမှာအင်ဂျင်ကိုလိုက်ပြီးတော့ဖမ်းဆီးတာတွေလည်းရှိတယ်အခုညီမကိုယ်တိုင်လည်းလုံခြုံရေးရလည်းတော်တော်လေးစိုးရိမ်နေရတဲ့အခါရှိတဲ့အခါကျတော့အခုဒီစစ်ကောင်စီကဒီသတင်းတောက်တွေသတင်းသမားတွေကိုသူတို့ဖိနှိပ်နေတဲ့အချိန်မျိုးပေါ့နော်အဲ့ဒါဘယ်လောက်ထိဆိုးရွားနေလဲရှင
်ဟောဘယ်လောက်ထိဖိနှိပ်နေလဲဆိုရင်ကျွန်တော်တို့ခုနောက်ပိုင်းမှာကိုသတင်းသမားလို့မထင်ရလောက်အောင်ကိုဝေစားအစကင်မရာအစလုံးဝမထုတ်ဘဲနဲ့ကိုအပြင်ထွက်ပြီးတော့သတင်းယူရတယ်ပေါ့နော်ဆိုတော့ပြီးသွားရင်ကိုရိုင်းကလည်းဒီတဏီယာယာမှာအချိန်ကြာကြီးမနေရဲဒါဟိုအဲ့လိုမျိုးစိတ်ထဲမှာကိုကအဲ့လိုမျိုးလန့်နေတာပေါ့လန့်နေရတာပေါ့နော်ဘယ်နေ့မှကိုကိုလာဖမ်းလိုက်မလဲဆိုတော့အတွေးနေပေါ့
ဟိုအချင်းတောင်နေထဲမှာရောတည်င်းသမားတွေသူတို့ဖမ်းဆီးထားတာပေါ့နော်အဲ့ဒါနဲ့ပတ်သက်လို့ရောညီမတို့ပါကြားလဲရှင
်ပါကြားလဲဆိုတော့အဲ့ဒီထဲမှာရောက်နေတယ်အခုရောက်နေတာဆိုရင်အယောက်80ကျော်ပေါ့နော်ရောက်နေတယ်ပေါ့နော်အဲ့ဒီထဲမှာတဝက်လောက်နေပါကိုသူတို့တရားစွဲထားတယ်ပေါ့နော်အဘိဝရဲ့အထက်မှာရောက်တဲ့တဲမှာလဲကျွန်တော်နဲ့အတူတူအဲအရန်ခင်တဲ့တငယ်ချင်းတယောက်လည်းပါတယ်ဘောနော်အဲ့ဆိုတော့သူကလည်း credit ပြန်မလွတ်လာသေးဘူးပြီးရင်အဲ့လိုယုံချင်းနေတယ်ပေါ့
ကိုရိုင်းလည်းသတင်းဟာယူနေတဲ့ခါကျတော့အာနာသိန်းတော်ကိုဒီဆန့်ကျင်တဲ့လှုပ်ရှားမှုကဘလောက်ချိန်ထိသွားနိုင်မလဲဒီသတင်းသမားတွေအနေနဲ့ရောအဲ့အတွက်ဟိုဘယ်လိုတွေပြင်ဆင်ထားလဲပေါ့
ကျွန်တော်အနေနဲ့ဆိုရင်တော့ကျွန်တော်ကတော့နောက်ပိုင်းမှာဘာတွေဆက်ပြစ်လာမလဲဆိုတာအရင်တော့တိတ်တော့မသိပြင်မဲ့လေဆက်ပြစ်လာတဲ့ဒီအချိန်ဒီပေါ်မှာမူတည်ပြီးတော့ကိုရိုင်းကသတင်းရရင်ရတယ်လို့ရအောင်လဲယူမယ်ပေါ့ဘာလို့လဲဆိုတော့ကိုရိုင်းကလည်းသတင်းကတပုံကအပြင်မှာထွက်မရိုက်နေရဘူးဆိုအိမ်ထဲမှာနေရတယ်ဆိုရင်အဲ့လိုအချိန်ကြီးကြာလာတယ်ဆိုရင်သဘောမကျအောင်လေပြောရရင်သတင်းသမားဆိုတော့လေအမြဲတမ်းသတင်းကိုစားလောင်နေတာပေါ့နော်အဲ့လိုဆိုတော့ထွက်ရိုက်လို့ရပြီဆိုတာနဲ့ထွက်ရိုက်မှာပေါ့
UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလဲသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာအိုလံပစ်ကော်မတီကလူမျိုးသုံးတပ်ဖြတ်မှုတွေနဲ့ဆွတ်ဆွဲခံထားရတဲ့မြန်မာစစ်တပ်အလို့ကျဆောင်ရွက်မဲ့အဖွဲ့လို့မြန်မာထိပ်တန်ရေကူးအားစားသမားတို့ဖြစ်တဲ့ဦးဝင်းထက်ဦးကဆွတ်ဆွဲလိုက်ပြီးတော့နိုင်ငံတကာကသတိမှောက်ကြဖို့လဲတောင်းဆိုလိုက်ပါတယ်မြန်မာအားစားသမားတွေလုံခြုံရေးစိုးရိမ်ရတာကြောင့်နိုင်ငံတကာအိုလံပစ်ကော်မတီအနေနဲ့မြန်မာနိုင်ငံကိုစုံစမ်းရေးအဖွဲ့ဆေလွတ်ဖို့ကိုလည်းပန်ကြားထားပါတယ်မတ်တိန်ဒိုင်ကပြောပြပေးမှာပါ။အ
ော်စတြေးလျမှာနေတဲ့မြမထိတ်တန်ရေကူးအားကစားသမားအသက်26နှစ်အရွယ်ဦးဝင်းထက်ဦးကမြမအိုလံပစ်ကော်မတီအောက်ကနေဂျပန်နိုင်ငံတိုကျိုအိုလံပစ်ပွဲတော်မှာပါဝင်ရှင်ပြိုင်မှုအစီအစဉ်ရှိခဲ့ပါတယ်။ဒါပေမဲ့လည်းဆီယနာတင်ပြီးတဲ့နောက်အစီအစဉ်ပြောင်းသွားပါပြီ
။ I decided to reject any participation
Tokyo Olympic ပွဲတော်မှာမြန်မာ Olympic Committee ကြီးကြပ်မှုအောက်ကနေဝင်မပြိုင်ဖို့ကျွန်တော်ဆုံးဖြတ်ပါတယ်။မြန်မာ Olympic Committee ဟာဆိုရင်လူမျိုးတုံးတက်ဖြတ်မှုကျူးလွန်နေလို့ဆွဆွဲခံရတဲ့မြန်မာစစ်တပ်အုပ်ချုပ်ရေးအဖွဲ့အလို့ကြောင့်လှုပ်ပေးနေတဲ့ Olympic Committee တခုလို့ပဲကျွန်တော်ယုံကြည်ထားပါတယ်
။အာဏာသိမ်းထားတဲ့စစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီကနိုင်ငံတကာအားကစားပွဲတွေမှာမြန်မာ Olympic Committee ကိုဆစ်လွတ်ရှင်ပြိုင်စေပြီးတဲ့နောက်သူတို့ရဲ့တရားဝင်မှုအတွက်အသုံးချလာမယ့်အရေးကိုသူကစိုးရိမ်ကြောင်းပြောပါတယ
် I believe that the Myanmar Olympic Committee
လက်ရှိအတိအမှတ်ပြုထားတဲ့မြန်မာ Olympic Committee ကိုနိုင်ငံတကာအားကစားပွဲတွေကနေချက်ချင်းထုတ်ပယ်ပြစ်တင်တယ်လို့ကျွန်တော်ယူဆပါတယ်မြန်မာ Olympic Committee နဲ့နောက်နိုင်ငံတကာပြိုင်ပွဲတွေကိုဆေးလွတ်တဲ့မြန်မာအဖွဲ့တွေကိုနိုင်ငံတကာကတပိတ်မှောက်ရမယ်လို့ကျွန်တော်ယုံကြည်ပါတယ်ဘာကြောင့်လဲဆိုတော့စစ်တပ်အကြီးအကဲတွေကဒီအဖွဲ့တွေကိုတုံးပြီးသူတို့အုပ်ချုပ်မှုတရားဝင်ဖြစ်လာအောင်ဝါဒဖြန့်အသုံးချမှာကြောင်းဖြစ်ပါတယ
်။နောက်တစ်ချက်ကတော့မြန်မာအားကစားသမားတွေရဲ့လုံခြုံရေးစိတ်မချရတဲ့အခြေအနေကြောင့်နိုင်ငံတကာအိုလံပစ်ကော်မတီဘက်ကစုံစမ်းစစ်ဆေးပေးဖို့လဲတောင်းဆိုပါတယ်။
At the very least, I expect the IOC to send
နိုင်ငံတကာအားကစားပွဲတွေဒါမှမဟုတ်အိုလံပစ်အားကစားပွဲတွေမှာပါဝင်ပေးဖို့မြန်မာအားကစားသမားတွေအပေါ်ချင်းချောက်အကြက်ခံခံရတဲ့အပေါ်မှာကျွန်တော်စိုးရိမ်ပါတယ်။ဒါကြောင့်အ ਨੇ ဆုံးတော့နိုင်ငံတကာအိုလံပစ်ကော်မတီအနေနဲ့ဖြစ်နိုင်ရင်မြန်မာနိုင်ငံကိုစုံစမ်းရေးအဖွဲ့ဆေးလွှတ်ပေးဖို့လည်းကျွန်တော်မျှော်လင့်ပါတယ်
။မြန်မာစစ်တပ်အနာသိမ်းနာကိုပုံမှန်လင်းလင်းဆန့်ကျင်ပြောဆိုထားတဲ့အားကစားသမားတွေရှိပေမဲ့လည်းသူတို့လုံခြုံရေးစိုးရိမ်ချက်ကြောင့်နာမည်တွေထုတ်ဖော်မပြောလိုဘူးလို့လည်းရေကူးအားကစားသမားဦးဝင်းထက်ဦးကပြောပါတယ်။မြန်မာအားကစားသမားတွေလည်းလူမှုကွန်ရက်မှာမတွေ့ရတော့တာကြောင့်သူတို့ရဲ့လုံခြုံရေးအတွက်စိုးရိမ်စရာဖြစ်တယ်လို့လည်းထောက်ပြပါတယ်။ COVID-19 ကပ်ဘေးရောဂါကြောင့်တနှစ်နောက်ဆုံးကျင်းပရတဲ့2021တိုကျိုအိုလံပစ်ပွဲတော်မှာမြန်မာကိုစားပြုသွားရောက်ရှင်ပြိုင်မဲ့အားကစားသမားတွေကတော့မသိရသေးပါဘူး။၄နှစ်တကြိမ်ကျင်းပတဲ့အိုလံပစ်အားကစားပွဲတော်တွေမှာနောက်ဆုံးကျင်းပခဲ့တဲ့2016ခုနှစ်မှာတော့မြန်မာနိုင်ငံကအားကစားသမား9ဦးဝင်ရောက်ရှင်ပြိုင်ခဲ့ပါတယ်ရှင်
။မတ်တန်ကြီးတက်ကပြောပြပေးသွားတာပါ။အခုတခါမှာတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာအဆောင်အမတွေကိုမူရင်းအပေါင်းပြတ်တင်ပြပေးကြပါတယ်။အနောက်အစုရဲ့ပိတ်ဆို့မှုကတက်တာရစေဖို့အတွက်မြန်မာစစ်တပ်ကအာဆီယံကိုအတုံးချထားတဲ့အကြောင်းရေးသားတဲ့ဆောင်းပါးကိုကျွန်တော်အောင်မြတ်သူကပဲတင်ပြပေးတာပါတယ်။မိမိကိုမိမိလှည့်ပြောင်းနေတဲ့စစ်တပ်ကိုမျက်ဝါးတင်တင်မြင်လိုက်ရခြင်းဆိုတဲ့ခေါင်းစဉ်နဲ့ Asian Times သတင်း online မှာဖော်ပြထားတဲ့ဆောင်းပါးရှင် David Scott Mathiansen ရဲ့ဆောင်းပါးကိုတင်ပြပေးကြပါတယ်။လက်ရှိမြန်မာနိုင်ငံရဲ့အခြေအနေများဆိုပြီးတော့ဆေးအုပ်စုကအာဆီယံစီမှာတင်သွင်းတဲ့အစီရင်ခံစာထဲမှာအာဏာသိမ်းယူရတဲ့အကြောင်းအရင်းဖြစ်ယူကော့ပွဲမဲမဲ့သမားမှုတွေကိုဖော်ပြထားပြီးဒုတိယပိုင်းအနေနဲ့တက်မတော်ကအာဏာသိမ်းယူပြီးနောက်ဆက်တွဲတုတ်ပြန်ဆောင်ရွက်ချက်တွေကိုအဆင့်50ဆင့်နဲ့ဖော်ပြထားရမှာတော့တက်မတော်ရဲ့ရဲဘက်ကတည်ဆုံးတရားရမှုတွေကိုဖော်ပြထားပါတယ်။ရဲစခန်းလန်ဒရာရုံးခန်းနဲ့ဗန်တွေဖျက်ဆီးခံရမှုတိမ်းဆည်းရမိကြတဲ့လက်နက်တွေနဲ့လက်လုံးပုံစည်ရင်းစရာတွေကိုလည်းဖော်ပြထားပြီးတော့ဒီလိုဆန္ဒပြမှုတွေကိုဒံပြန်နိုင်မှုဖမ်းဆီးမှုတွေနဲ့အင်အားအသုံးပြုမှုတွေပြုလုပ်ခဲ့ရတယ်ဆိုတာကိုတရားမျှတမှုရှိအောင်ရေးသားထားပါတယ်။စစ်တပ်ကဖော်ပြထားတဲ့တေဆုံးဖမ်းဆီးခံရတဲ့ဆန္ဒပြသူအရေအတွက်ဟာမြန်မာနိုင်ငံရဲ့ကျင်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့စည်ရင်းစရာတွေနဲ့လွန်စွာကွဲလွဲမှုရှိနေပြီး AAPP ကိုလည်းပြင်းထန်စွာအရေးယူမယ်လို့သတိပေးထားတာကိုလည်းဆောင်းပါးမှာဖော်ပြထားပါတယ်။ဆောင်းပါးရှင်ကတော့ဒီအချက်လက်တွေဟာမြန်မာပြည်ကပြည်သူလူထုနဲ့ကမ္ဘာကြီးကိုယုံကြည်စေဖို့ထက်မြန်မာစစ်ကောင်စောင်းတွေအချင်းချင်းယုံကြည်စေဖို့ဒီဇိုင်းချထားတယ်လို့ထောက်ပြထားပါတယ်။ဒါမှမဟုတ်ရင်ဒီစီရင်ခံစာမြန်မာစစ်တပ်ကအကျိုးဆောင်မှုဒေါ်လာ2တန်းနဲ့ငှားရတဲ့ဘန်မနက်ရှေရဲ့လက်ရာလည်းဖြစ်ကောင်းဖြစ်နိုင်တယ်လို့ဆိုပါတယ်။ဒီစီရင်ခံစာကို1990ပြည့်လွန်ကာလဆက်အာဏာရှင်လက်ဟောင်းတွေရဲ့ဝါဒဖြန့်ချီဟန်နဲ့ရောနှောပေါင်းဆက်ထားပြီးသူတို့ရဲ့ပြင်းထန်တဲ့နှိမ့်ဆက်သက်ဖြတ်မှုတွေကိုမေးမိန်သွားအောင်တချို့တဲ့ပုံစံချရေးဆွဲထားတယ်လို့ဆောင်းပါးရှင်ကထောက်ပြထားပါတယ်။ဒါပေမဲ့လည်းဒီစီရင်ခံစာဟာအာဆီယံကမြန်မာပေါ်ဂျာဝင်ဆောင်ရွက်လာမှုကိုဟန့်တာဖို့အတွက်အသုံးဝင်ခဲ့ပြီးအရေးသွေးပိုင်းကိုဂရုမစိုက်တဲ့အာဆီယံအတွက်မြန်မာဟာကြောင်းခေါ်ချိန်ပြည့်ုံနဲ့ပဲအောင်မှတ်ရခဲ့တယ်လို့ဆိုပါရယ်အာဆီယံရဲ့အားထုတ်မှုကြောင့်တက်မတော်အနေနဲ့တက်တာရသွားစေပေမဲ့မြန်မာပြည်သူတန်ပေါင်းများစွာကတော့အရေးပေါ်လူသားဆိုင်ရာအကူအညီတွေလိုအပ်လာနေပြီလို့ဖော်ပြထားပါတယ်တက်မတော်ဟာတိုင်းပြည်ကိုအလွန်ရှေးကျလွန်တဲ့အာဏာရှင်ခေတ်တစ်ခုစီကိုဒရုတ်တိုက်ဆွဲခေါ်သွားတဲ့နေရာမှာအာဆီယံကိုလမ်းပြအဖြစ်ခေါ်သွားတယ်ဆိုပြီးတော့ဆောင်းပါးကိုအဆုံးသတ်ထားပါတယ်ပြေဆိုရော www.asiantimes.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ
ဗ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွန်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွန်ဆိုတဲ့စာသားလေးတွင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွန်ကိုတောင်းယူနိုင်ပါတယ်။နောက်တနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bami@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်အီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိကျမှတ်အောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်တစုတစည်းတဲ့ရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျွန်တော်တို့ Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
တို့ရရှိနေအခုကြားနေရတာက VOA American တန်ဖြစ်ပါတယ်။အခုတော့ပတ်စင်ကဏ္ဍတွေကိုစတင်နားဆင်ရမှာဖြစ်ပါတယ်။စာနယ်ရေးကပြက်လက်လာနိုင်တဲ့မြန်မာနိုင်ငံအခြေအနေအကြောင်းကိုတင်ပြပေးမှာပါ။ကိုရိုနာကပ်ဗေးသင့်မြန်မာနိုင်ငံမှာဆက်ရနာသိမ်းမှုထပ်ဖြစ်လာတာကြောင့်လာမယ့်နှစ်သစ်အစပိုင်းမှာနိုင်ငံလူဦးရေထက်ဝက်ဆင်းရဲမွဲတည်စေခဲ့တဲ့2005ခုနှစ်ကအခြေအနေမျိုးအထိဆော့ယုတ်ကျဆင်းသွားနိုင်ကြောင်းကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ကသတိပေးထားပါတယ်။တစ်ချိန်တည်းမှာပဲလာမယ့်လပိုင်းတွေအတွင်းမြန်မာလူထုရဲ့၃သန်းခွဲကျော်ဟာစာနယ်ရေးခါပြက်လက်သွားနိုင်တဲ့အရေးကြောင့်ရေးခါထောက်ပံ့ရေးကုလသမဂ္ဂဘက်ကပြင်ဆင်နေကြပါတယ်။ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်တိန်ကြီးတက်ကတင်ပြပေးတာပါပဲ
။အခုစရတော့မရဲ့ဒီကအားကုန်လုံးကပါတော့ချွတ်ချွတ်တတနဲ့အားခက်ခဲလောက်ရတဲ့အချိန်ကျတော့ညီမတို့ကကျတော့ဒီကိုရဲ့ဈေးပေါ့ချွတ်ချွတ်တတသုံးရမယ်ဟာဆိုတော့ဈေးနှုန်းကိုပဲအရင်အဓိကစဉ်းစားပါ။ဘယ်ဟာလေးကပူတတမလဲတတတတနဲ့ဘယ်ဟာလေးကပူလောက်လောက်ငငဖြစ်ရမလဲအဲ့ဒါပဲတွေးရတာပါပေါ့နော်။
ရင်ကဖွဲ့ဖွဲ့ရရဖြစ်ဖို့အဓိကထားဈေးဝယ်ခဲ့သူတွေအခုတော့ဝင်ငွေထွက်ငွေကိုပို့ပြီးတော့ထက်တွက်လာရပါပြီ။ရန်ကုန်မြို့လိုနေရာတွေကနေတွေလိုမဟုတ်ပါဘူး။နေကလူတွေကတော့ခြံထဲမှာစားပြင်တီးပြင်စိုက်ထားလို့နေ့စဉ်ဈေးထွက်ဝယ်လို့လွယ်ကောင်းမှလူမှဖြစ်ပေမဲ့လည်းရန်ကုန်မှာကတော့နေ့စဉ်စားရည်တောက်ရည်အတွက်မဖြစ်မနေဈေးဝယ်ကြရပါတယ်။ဈေးဝယ်တာမှလည်းငွေဆက်ကူကိုပဲသုံးရတာပါ။လောက်ကန်ခွင်လန်းအတွက်ရွှေပြောင်းအခြေချသူတွေအတွက်တော့လက်ရှိရန်ကုန်မှာမလွယ်ကူပါဘူးတနည်းရတဲ့ဝင်ငွေတနည်းစားရည်တောက်ရည်ဖြစ်ရှင်းရသူတွေအတွက်ပို့ပြီးတော့အခက်တွေ့နေပြီလို့ရန်ကုန်ကအင်ရှင်မတူရှင်းပြခဲ့ပါတယ
်အခုကအခြေခံလူတန်းစားမတော့အမျိုးကကွဲကြည့်တာဟိုစိုက်ကန်းနေတဲ့လူလောက်ကတော့ဘာလို့ပြောအရေးစွန်ပြီးထွက်နေနေတော့ဒီနေ့2000 3000လေးရသွားလို့စားရတာမျိုးရှိမယ်ဒီလိုရေတံမှုကောက်တဲ့လူတို့ဒီလိုမျိုးဟိုဟိုပန်းလေးရောင်းတဲ့သူတို့ဟိုအဲ့လိုမျိုးတွေကြွကြတော့အဆင်မပြေနိုင်ဘူးမ
ှကုလသမဂ္ဂအဖွဲ့အစည်းဖြစ်တဲ့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ရဲ့မြန်မာနိုင်ငံဆိုင်ရာဒုတိယညွှန်ကြားရေးမှူးမာကတ်စပရိုကလက်ရှိမြန်မာနိုင်ငံအခြေအနေကို UN News နဲ့တွေ့ဆုံမေးမြန်းခန်းမှာရှင်းပြပါတယ်
It's been a very difficult few months for many people. It's true that
ဒီကနေ့လပိုင်းနေကလေးကတချို့အတွက်တော့အလွန်အမင်းအခက်အခဲဖြစ်နေပါပြီ။အထူးသဖြင့်ရန်ကုန်ကနေရွှေပြောင်းနေကြတာကလည်းတကယ်ဖြစ်နေတာပါ။ဒါ့အပြင်လက်ရှိမှာပိတ်ထားတဲ့စက်ရုံတွေလည်းအများပြားရှိနေပါတယ်။လေပတ်တဲ့စက်ရုံတွေကလည်းတကယ်ကိုအဖြစ်လောက်ပဲလဲပတ်နေတာပါ။စိတ်ကန်းကလည်းတိတ်ပြီးမလဲပတ်တော့ပါဘူး။ဘန်စနစ်လည်းအပြည့်အဝမလဲပတ်တော့ပါဘူး။ငွေထုတ်ရုံအတွက်ကိုပဲလူတန်းရှည်ကြီးနဲ့ဆောင်းတိုင်းနေကြတာဖြစ်ရိုးဖြစ်စဉ်ကိစ္စမဟုတ်ပါဘူးလူတွေအနေနဲ့မြန်မာနိုင်ငံတွင်ငွေလွှဲတာမှာရောပြည်ပကနေပြည်တွင်းကိုငွေလွှဲဖို့အတွက်ကိုပါတက်ရောက်မှုရိုက်ခတ်မှုရှိနေပါတယ
်ဆင်အနာတိန်းတာကြောင့်မတိမငိမ့်ဖြစ်နေတဲ့မြန်မာနိုင်ငံမှာလာမယ့်6လအတွင်းလူပေါင်း3000ခွဲကျော်ဆက်နေရိတ်ခါမလုံလောက်မှုစိုးရိမ်ထိတ်လန့်စရာအဆင့်ကိုရောက်လာနိုင်ပြီးဒီလူတွေကိုကူညီထောက်ပံ့လာရနိုင်ခြင်းရှိကြောင်းကုလသမဂ္ဂစာနယ်ရိက္ခာအဖွဲ့ကသတိပေးထားပါတယ် WFP ရဲ့မြန်မာနိုင်ငံဆိုင်ရာဒုတိယညွှန်ကြားရေးမှူးမာကတ်စပရိုက
So this all added up to a situation of real concern and one where
ဒီအကြောင်းအရာလေးအလုံးပေါင်းလိုက်တော့တကယ်ကိုစိုးရိမ်စရာအခြေအနေတစ်ရပ်ဖြစ်ပါတယ်ဒါမဲ့6လအတွင်းလူပေါင်း 3.4 သန်းလောက်စာနယ်ရိက္ခာမလုံမလောက်ဖြစ်မှာကစိုးရိမ်စရာအခြေအနေရောက်လာနိုင်တယ်လို့ကမ္ဘာစာနယ်ရိက္ခာအဖွဲ့ WFP ကခန့်မှန်းထားပြီး WFP ထံကနေဒါမှမဟုတ်အခြားအဖွဲ့အစည်းတွေကနေထောက်ပံ့မှုတွေလိုအပ်လာနိုင်ခြင်းရှိပါတယ
်မြန်မာနိုင်ငံတွင်ဘန်စနစ်ကောင်းကောင်းမလဲပတ်နိုင်ထောတဲ့ကိစ္စကိုလည်းကုလသမဂ္ဂကအထူးစိုးရိမ်မှုနဲ့ကြိုတင်ပြင်ဆင်ထားကြောင်းသူကပြောပါတယ
် We've already moved to put in place a contingency stock of food which will
ဖြစ်လာနိုင်တဲ့အရေးပေါ်အခြေအနေအတွက် ကျွန်တော်တို့ကစားနပ်ရိက္ခာတိုးလောင်ရေးဆောင်ရွက်ထားပါတယ်တကယ်လို့ဈေးကွက်မှာစားနပ်ရိက္ခာမလုံလောက်တဲ့အခြေအနေမျိုးမှာနောက်ကျွန်တော်တို့ရဲ့အဓိကစိုးရိမ်တဲ့အချက်ကတော့လက်ရှိဘဏ်စနစ်မှာပြဿနာဖြစ်နေတာကြောင့်အကူအညီလိုအပ်နေသူတွေထံငွေလွှဲမပေးနိုင်တဲ့အခြေအနေမျိုးမှာငွေကြေးထောက်ပံ့မှုအစားရိက္ခာကိုအစားထိုးထောက်ပံ့နိုင်ဖို့ဖြစ်ပါတယ
်source the cash in hand to provide those transfers to people in need
2020ပြည်နှစ်မှာကိုရိုနာကပ်ဘေးဒဏ်တင်တာကြောင့်မြန်မာစီးပွားရေးအထိနာခဲ့တာမှာအခု2021ခုနှစ်မှာတော့ဆီယနာတင်တာကြောင့်လူမှုစီးပွားအပေါ်ထပ်ပြီးတော့ထိခိုက်ရပြီးအခြေအနေတွေမပြောင်းလဲနိုင်ဘူးဆိုရင်တော့2022ခုနှစ်အစပိုင်းအရောက်မှာပဲမြန်မာလူဦးရေရဲ့ထက်ဝက်နီးပါးစင်ရင်မွေးတည်တဲ့အဆင့်ကိုကျရောက်သွားနိုင်တဲ့အကြောင်းကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ရဲ့သုံးသပ်ချက်အစီရင်ခံစာကသတိပေးထားပါတယ် UNDP ရဲ့အာရှပစိဖိတ်ဒေတာရင်းဆိုင်ရာညွှန်ကြားရေးမှူးကဲနီဝေကနာရာဂျာကအခုလိုပြောပါတယ
် It is not surprising that all of the development gains
အခြေမခိုင်မပြည့်စုံပေမဲ့လည်းဒီမိုကရေစီအသွင်ကူးပြောင်းမှုကာလဖြစ်တာကြောင့်ပြီးခဲ့တဲ့ဆယ်နှစ်တာအတွင်းဖွံ့ဖြိုးတိုးတက်မှုတွေရရှိခဲ့တာဟာအံ့ဩစရာမဟုတ်ပါဘူးတဲ့။ကမ္ဘာ့ကပ်ဘေးရောဂါဓာတ်တင့်တဲ့အခြေအနေမှာနိုင်ငံရေးပြည်ထနာရဲ့ရိုက်ခတ်မှုပါထပ်ပေါင်းလာတဲ့အတွက်လအနေငယ်အတွင်းမှာဒီတိုးတက်မှုတွေပျောက်ပြတ်သွားနိုင်ပြီးမြန်မာလူဦးရေထက်ဝက်လောက်စင်ရဲမွေးတည်ခဲ့တဲ့2005ခုနှစ်ကအခြေအနေကိုပြန်လည်ဥတည်နေပါပြီလို့ပြောခဲ့တာပါဆီယနာသိမ့်ပြီးတဲ့နောက်ဖြစ်လာရတဲ့အကြမ်းဖက်မှုတွေကြောင့်ယာနဲ့ချီသေးချေတန်ရာရထောင်ချီဖမ်းဆီးခံရတဲ့အပြင်စီးပွားရေးပြိုလဲမယ်အန်ဒီရဲ့အထူးရင်ဆိုင်နေရပြီလို့လည်း UNDP ရဲ့အစိုးရခန်းစာကသတိပေးပါတယ်ကမ္ဘာ့ဘဏ်ရဲ့အီဘီလာထုတ်အရှေ့အာရှနဲ့ပစိဖိတ်ဒေသစီးပွားရေးခန့်မှန်းချက်မှာမြန်မာနိုင်ငံမှာ2020ခုနှစ်အတွင်းစီးပွားကျမှုဆေးရခိုင်နှုန်းထိရှိမယ်လို့ခန့်မှန်းထားပါတယ်။မြန်မာကုန်သွယ်ရေးရဲ့80ရာခိုင်နှုန်းကပင်လယ်ရေကြောင်းကုန်သွယ်ရေးဖြစ်ပြီးဆီယနာသိမ်းမှုနောက်နှစ်လအတွင်းရေကြောင်းကုန်သွယ်မှုပမာဏ55ရာခိုင်နှုန်းကနေ64ရာခိုင်နှုန်းထိကျဆင်းခဲ့ကြောင်းလဲ UNDP ကခန့်မှန်းထားပါတယ်။ဒီအချက်တွေကိုထောက်ချင်ခြင်းအပြင်မြန်မာနိုင်ငံဟာစီးပွားရေးပြိုကျမဲ့ဘက်ကိုချဉ်းကပ်လာနေတာပြသနေတာဖြစ်တယ်လို့လဲ UNDP အစိုးရခန်းစာမှာသတိပေးထားတာဖြစ်ပါတယ်ရှင
်။ဗတ်တင်ထားရဲ့စီးပွားရေးအစီအစဉ်ကိုနားဆင်ခဲ့ရတာပါ။အခုဆက်လက်ပြီးတော့မြန်မာပြည်ရေးလှုပ်ဆောင်နေကြတဲ့အဝေးရောက်မြန်မာလူငယ်တွေအကြောင်းကိုတင်ဆက်ပေးမှာပါ။မြန်မာနိုင်ငံမှာဆက်ရနာသိမ်းမှုဖြစ်ခဲ့ပြီးနောက်ပိုင်းကဘာတဝမ်းမှာရှိတဲ့မြန်မာလူငယ်တွေစီစီလုံးလုံးနဲ့ဆက်ရနာရှင်စနစ်ကိုစန့်ကျင်နေကြပါတယ်မြန်မာနိုင်ငံရဲ့အဝေးမှာနှစ်ပေါင်းများစွာတည်းကရောက်နေကြပြီမဲ့လဲအခုလိုမြန်မာပြည်ရေးဘာကြောင့်လုံနေကြလဲဆိုတာကိုမတ်စုမြတ်မကနိုင်ငံဆောင်လူငယ်တွေကိုမေးမြန်းပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးတာပါတယ
်မြန်မာနိုင်ငံမှာဆက်ရနာသိမ်းတဲ့လောက်ရအပေါ်တက်တက်ကြွကြွဆန့်ကျင်ကန့်ကွက်နေကြတဲ့နိုင်ငံတကာကသူတွေထဲမှာမြန်မာနိုင်ငံကနေနှစ်ပေါင်းအတော်ကြာတဲ့ကစွန့်ခွာခဲ့သူတွေမြန်မာနိုင်ငံသားမဟုတ်တော့သူတွေလည်းအများပြပါဝင်နေပါတယ်မြန်မာနိုင်ငံနဲ့ပတ်သက်ဆက်နွယ်မှုမရှိတော့ပေမဲ့မြန်မာနိုင်ငံထဲမှာဖြစ်နေတာတွေကိုမြင်ရတဲ့အခါမှာကိုယ်နဲ့မဆိုင်သလိုနေလို့မရဘူးလို့ပြောကြတာတွေကတော့တူညီနေပါတယ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာလုပ်တဲ့ဆန္ဒပြပွဲတွေမှာတက်တက်ကြွကြွပါဝင်နေတဲ့ကချင်တိုင်းရင်းသားလူငယ်အာဆင်စခုံကတော့သူကိုယ်တိုင်ကြုံတွေ့ခံစားခဲ့ရတဲ့စစ်တပ်ရဲ့မတရားအနိုင်ကျင့်မှုတွေကိုပြန်ပြီးမြင်တွေ့တဲ့အခါမှာဒီအတိုင်းကြီးမနေနိုင်လို့ဆရာနာရှင်အဆုံးသက်ရေးတတ်နိုင်သမျှလှုပ်ရှားနေတယ်လို့ VOA ကိုပြောပြပါတယ်
ငြိမ်းငါဆိုရှင်ဒီစတားတွေတို့လို့ရှင်ကျွန်တော်ဘယ်လိုမျိုးပုံရှောင်အောင်ဘယ်လိုမျိုးပြေးရမယ်ပေါ့နော်သူတို့နဲ့လုံးဝထိတ်တန့်မတူဘူးတို့ပေါ့နော်ဆိုတော့ဒီသူတို့ရအမြဲတမ်းကျွန်တော်တို့တို့လို့ရှင်ကတတ်မဲ့ဖြစ်မယ်အမင်းကြီးဆိုရှင်ပုံတော်ဆိုးတွေပေါ့နော်သူတို့တို့ကလုံချုံမှုဆိုအလုံးဝမရှိဘူးနော်ဒီတော့တောင်းကြွားမှာဆိုလို့ရှင်ပေါ့နော်အမြဲတမ်းပြေးနေရတဲ့ပုံအနေနဲ့နေရတာပေါ့နော်အခုကတော့ကျွန်တော်တို့ဒီအမေရိကန်မှာဆင်းနေကြပြီပေါ့နော်အာဒီမှာဒီကနိုင်ငံသားလည်းဖြစ်သွားပြီပေါ့နော်ကျွန်တော်တို့မှာဒီနိုင်ငံသားခံစားခွင့်ဆိုတဲ့ဟာတော်တော်များတယ်ဖြစ်ချင်တဲ့လူငယ်တွေဖြစ်ချင်မဲ့ဆန္ဒရှိတဲ့ဟာလေးအကုန်လုံးရှိတယ်ဒါပေမဲ့ဒီ February 3ရက်ကလေးကအမေမြန်မာနိုင်ငံတိုင်းပြည်ကြီးကိုဒီရှေ့အာနာတင်းနေတဲ့ခါမှာဒီလူငယ်တွေသူတို့ရဲ့အနာဂတ်တွေသူတို့ရဲ့ရှေ့ဆက်မဲ့လမ်းတွေအကုန်လုံးကအစကတည်းကဒီ COVID ကြောင့်မနှောက်ကြနေတဲ့ဟာကြီးကိုဒီရှေ့အာနာရှင်ကဆင်းအာနာပြတ်တင်းနေတဲ့ခါမှာလုံးဝစစ်ထင်မှာဘလို့မှမခံစားနိုင်ဘူးเนาะ ဒီလူတွေကိုဒီ life bullet နဲ့သူတို့ ammunition နဲ့ပြစ်တဲ့ခါမှာလူတွေတည်ရဲ့ခါမှာပုံတွေတွေ့ရဲ့ခါမှာကျွန်တော်စိတ်ထဲမှာမခံစားနိုင်ဘူးကျွန်တော်လည်းစိတ်ထဲမှာပြင်ကြည့်ခါမှာဒါကတော့လုံးဝမတမန်မှုအရင်လုံးကစိတ်တက်တည်နေတထက်ထဲပဲလို့ကျွန်တော်လည်းအာဂျင်းထဲမှာတခါထိလေတယ်ကျွန်တော်လည်းစိတ်ထဲမှာရှစ်တက်ကဩအရင်ကလေးကကျွန်တော်ဒီတိုင်းကြပြီပဲရက်ဆက်တာမဟုတ်သူရဲ့စိတ်ထဲမှာဒီမှာမရှိတဲ့သူရဲ့လူတွေကိုယ်တိုင်ကတော့မှသူကအဲ့လောက်ထိရဲရဲဆက်ဆက်တက်ဖြည့်ရဲတဲ့တတိယသူတို့ရဲ့ထဲမှာအမြင်သူတို့ရဲ့တွေးမှာအမြင်ရှိတယ်ဆိုတော့ကျွန်တော်တိလိုက်တယ်ကျွန်တော်ဒီတိုင်းတားမှတက်ဖြည့်တာမဟုတ်တော့ဘူးကိုကသူကအဲ့လိုပြင်တွေ့ခါမှာကျွန်တော်ဘက်ကနေမှဘယ်လိုမျိုးဒီအဝေးရောက်လူတွေဘယ်လိုမျိုးလုံမလဲဆိုတဲ့ခါမှာကျွန်တော်မီဒီယာကမ်ပိန်းဆင်နေတယ်ကိုကျွန်တော်ရေးရှိဒီတိုက်ရိုက်ပေါ့နော်စာရီပူတယ်မေယာရင်းနဲ့တိုက်ရိုက်စာရီပူတယ်
သူလိုပဲအမေရိကန်မှာနေထိုင်ကြတဲ့လူငယ်တော်တော်များများကလည်းမြန်မာနိုင်ငံထဲမှာဖြစ်နေတဲ့အခြေအနေတွေကိုသိရှိစိတ်ဝင်စားနေကြတယ်လို့သူကပြောပြပါတယ်
။ဒီအမေရိကန်မှာရောက်နေတဲ့လူငယ်တွေကမြန်မာဗမာစကားမပြောလူငယ်တွေရောမှအကုန်လုံးတည်အသက်ရှင်နေကနေအထက်ဆိုလို့ရှိရင်အကုန်လုံးကမြန်မာဖြစ်တတ်တည်ရဲ့စိတ်တည်းမြန်မာဖြစ်တတ်တည်ရဲ့အုပ်ချုပ်တဲ့ဟာတွေကဘယ်လောက်ထိမားနေလဲဆိုတာတွေအကုန်လုံးကသူတို့တွေကတည်တယ်ကျွန်တော်တို့ဘက်ကနေမှသူတို့ကအမြင်နဲ့ပြောပြနေတယ်သူတို့တွေကအမြင်နဲ့နားထောင်နေပြီလို့ရှိရင်အမြင်နဲ့ဒီဟိုပါဝီကင်းမှာဆိုရှင်သူတို့ဘက်ကနေမှာတတချွတ်နဲ့အမြင်နဲ့ဒီဆန္ဒပြရဲ့ပွဲမှာဆိုရှင်အမြင်နဲ့ပါဝင်တယ
်နောက်ထပ် generation Z လူငယ်တအုပ်ဖြစ်တဲ့ထိုင်ဝမ်မှာနေတဲ့မတ်စုဝေလင်းကလည်းသူနဲ့တက်တူရွယ်တွေအသက်ပေးပြီးတော့ဆရာနာရှင်ကိုစန့်ကျင်နေတာမြင်ရပြီးတဲ့နောက်မှာသူတက်နိုင်တာလုပ်မယ်ဆိုတဲ့စိတ်ဖြစ်လာတာလို့ပြောပါတယ
်ဆရာချင်းမိုင်းကတော့အဲ့ဘလို့ဖြစ်လို့ဒီ2021မှာဒီလိုမျိုးကြီးအော်မယုံရှင်စရာပေါ့နော်ဒီ2021ဒီလိုဒီလိုမျိုးဟိုတိုးတက်နေတဲ့ခေတ်ကြီးမှာတော့မှဒီလိုမျိုးအာဏာကြီးကိုရုပ်တရက်ကြီးတင်သွားပဲဆိုရဲဟာပေါ့နော်နောက်ပြီးအဲ့လိုမျိုးဖြစ်လာတဲ့အချိန်မှာနောက်ပိုင်းကျတော့အခုဒီဆန္ဒတွေထွက်ပြကြလို့ရတဲ့အချိန်မှာဆန္ဒတွေလူငယ်တွေထွက်ပြကြတယ်အဲ့ချိန်မှာဒီဆရာအာဏာရှင်ပေါ့ဒီအာဏာရှင်တစုကအခုလူတွေကိုအဲ့လိုမျိုးမတရားနှိပ်စက်ပြီးတော့တပ်ဖြတ်တယ်ပေါ့နော်အဲ့တပ်ဖြတ်တဲ့အချိန်မှာမြန်မာလူတို့နဲ့အသက်ရွယ်သူတွေကထက်သူရွယ်သူတွေပေါ့နော်တောင်မှအရှိတန်းတက်ပြီးတော့အသက်တွေစည်းရပါဘောနော်ဒါပေမဲ့ညီမလေးကအခုထိုင်ဝမ်မှာနေတယ်ဟိုလုံလုံချုံချုံရှိတယ်ဟိုကို့အိတ်တဲ့ချိန်မှာတောင်မှဟိုလိုမျိုးပေါ့နော်ကို့အိမ်မှာမနေဘဲနဲ့အဲ့လိုမျိုးပြေးနေရတဲ့လူတွေတို့မဟုတ်ပဲနဲ့ဟိုစိတ်ချလက်ချအိတ်လို့ရတဲ့အချိန်မှာတောင်မှဒီလိုမျိုးဒီအရေးပေါ့နော်ဒီအခုကကြတော့ဓမ္မနဲ့အာဓမ္မအရေးမှာတောင်မှဒီဓမ္မဘက်မှာမမမရက်တည်ပေးရမယ့်အချိန်ရောက်လာပြီပေါ့နော်အဲ့လိုမျိုးလေးတွေးမိရေပေါ့နော်အမှန်တော့ဒါကနိုင်ငံရေးတော့မဟုတ်ဘူးပေါ့နော်ဒီလိုမျိုးဓမ္မနဲ့အာဓမ္မနဲ့ဖြစ်နေတဲ့ဥစ္စာမှမဒီလိုမျိုးဟိုအာဓမ္မဘက်မှာဒီလိုမျိုးငြင်းခံပြီးတော့နေပဲနဲ့ပေါ့နော်ဒီလုံလုံချုံချုံရှိတဲ့နေရာမှာရှိတဲ့အရာကိုဟိုကို support လုပ်နိုင်တဲ့နေရာထောက်ပံ့နိုင်တဲ့နေရာနေပဲထောက်ပံ့သွားမယ်ဆိုတဲ့ဟာလေးပေါ့
ကမ္ဘာတစ်လုံးနိုင်ငံစုံမှာကမ္ဘာလုံးဆိုင်ရာຫນွေဦးတော်လှန်ရေးဆန္ဒပြပွဲတွေကိုသူကစတင်ဥဆောင်စီစဉ်ခဲ့တာဖြစ်ပါတယ
်ငါးလပိုင်းနေ့ရက်နေ့မှာဒီကမ္ဘာလုံးဆိုင်ရာမြမຫນွေဦးတော်လှန်ရေးပေါ့အဲ့ဒီဥစ္စာကိုကြတော့ဥဆောင်ပြီးတော့တခြားနိုင်ငံကဟိုညီကောင်မောင်နှမတွေနဲ့အခြေဆက်လုပ်တယ်ပြီးရင်ပြပါကအာညီကောင်မောင်နှမများအကုန်လုံးဖိတ်ခေါ်ရပေါ့နော
်ဆေဟနာသိမ့်မှုကိုအကြမ်းဖက်အာနာဖီဆန်နေကြတဲ့ CDM လှုပ်ရှားနေသူဝန်ထမ်းတွေကိုကူညီနိုင်ဖို့အတွက်ရန်ပုံငွေချပေးနေတဲ့မတ်သက်ထားကလည်းမတရားမှုတွေကိုလက်မခံနိုင်လို့တတ်နိုင်တဲ့ဘက်ကလှုပ်ပေးနေတာပါတဲ့
ဗမာပြည်ကနေထွက်လာတာတတုံလင်းရဲတွေကထွက်လာတာပေါ့နော်ဟိုနိုင်ငံသားအနေနဲ့လည်းမရှိတာကြားပြီးမှရယ်နိုင်ငံသားအနေနဲ့ဆိုရင်ကမ္ဘာဩစတြေးလျနိုင်ငံသားနဲ့ဗြိတိန်နိုင်ငံသားနှစ်ခုရှိထားတယ်လို့ကြောက်လေဒါပေမဲ့အခုဗမာပြည်မှာဖြစ်နေတဲ့ကိစ္စတွေကဒါလူတွေအားလုံးနဲ့ပတ်သက်တယ်ဟိုနိုင်ငံထဲမှာနေတာမနေတာလည်းမဆိုင်ဘူးမှရယ်မတရားတာတွေအကုန်လုံးလုပ်နေတာကိုပြန်ပြီးတော့တွန်းလှန်အောင်ပါပဲပြင်းမဲ့တဲ့လူတွေကိုသတ်ဖြတ်ပြီးတော့နှိမ်နင်းနေတာဒီစစ်နာအာဏာရှင်ဘာမှလက်ခံစရာအကြောင်းမရှိဘူးအမသူတို့တွေကုတ်သွေးစုံနေတာအားလုံးခံခဲ့တဲ့နှစ်ပေါင်းအများနေပြီမတရားမှုကိုတော်လန်တာအနေနဲ့တတ်နိုင်တဲ့ကြားတဲ့နေရာကနေကပြီးတော့အကုန်လုံးဝင်ပြီးတော့လှုပ်အောင်မှာပဲမှာလူတိုင်းလှုပ်အောင်မဲ့ကိစ္စတခုမလုပ်ပါ
တိုးတက်တဲ့နိုင်ငံတွေမှာခံစားရတဲ့အခွင့်အရေးမျိုးမြန်မာနိုင်ငံသားတွေခံစားစေခြင်းနဲ့လန်ဒန်မြို့သားကိုဖြိုးမောင်မောင်ကလည်းပြည်သူတွေအနာဂတ်အတွက်ဆက်အာဏာသိမ်းမှုကိုတတ်နိုင်တဲ့ဘက်ကစန့်ကျင်နေပါတယ်
ဟိုငကိုရေးကနိုင်ငံရေးသမားလည်းမဟုတ်ဘူးကြောင့် activist လည်းမဟုတ်ဘူးအဲ့ဒါလေးစိတ်ဝင်စားတဲ့လူလည်းမဟုတ်ဘူးကိုယ်စိတ်ထဲမှာရှိတာကိုမိသားစုထောက်ပံ့ဖို့ကိုမိသားစုအတွက်လှုပ်လှုပ်ဖို့ပဲရှိတာပါတီကမန်တိုင်းပြောရင်အကြောင်းကိုမရှိဘူးခုကကိုနေလို့ရတယ်ကျွန်တော်ဒီမှာမြန်မာနိုင်ငံသားလည်းမဟုတ်တော့ဘူးဒီနိုင်ငံမှာလည်းအခြေကျပြီးနေထိုင်နေပြီမိသားစုလည်းဒီနိုင်ငံမှာရှိတယ်ကိုကျွန်တော်နာဂတ်အတွက်လည်းဖိုက်နေတာမဟုတ်ဘူးကျွန်တော်နာဂတ်လည်းရကုန်မှာမရှိတော့ဘူးမြန်မာနိုင်ငံမှာအဲ့တော့ကျွန်တော်တို့ကခုကဘာအတွက်လဲဆိုတော့ဒီမြန်မာနိုင်ငံအတွက်နိုင်ငံသားမှာအခုနေပြီးတော့နိုင်ငံမှာရတဲ့လူအခွင့်အရေးတွေညီမနိုင်ငံမှာမရဘူးဆိုတာဆုံးရှုံးနေတာတွေကိုသိတယ်မတရားခံရတာတွေနောက်တော့တိုးတက်တဲ့နိုင်ငံမှာနေနေတော့ကိုယ်နိုင်ငံတိုးတက်တာလည်းမြင်စေချင်တယ်မှာကိုယ်နိုင်ငံကအခုဆိုရင် နေဟိုကျွန်တော်ရောက်ကစားတော့ဆိုမြန်မာနိုင်ငံဆိုရင်ဘယ်သူမှမသိဘူးဟိုလူတွေကကြည့်လိုက်ရင်ဟိုပထမဆုံးမြန်မာနိုင်ငံသားတရားကိုတွေ့ဘူးတဲ့အကြည့်နဲ့အကြည့်ခံခဲ့ရတာအထင်သေးခံခဲ့ရတာနိုင်ငံတကာမှာနော်ဘန်ဆာဟုတ်ဘန်အောက်ဖွင့်ခြင်းမြန်မာပတ်စပို့ဖွင့်ဖို့လို့ဘန်အောက်ဖွင့်လို့မရခဲ့တာတွေပါလေရှိခဲ့တယ်အဲ့တော့အဲ့လိုတောက်လျှောက်ကြီးဖြစ်လာတော့ကျွန်တော်ကသိတယ်ဗျာမြန်မာနိုင်ငံသားတွေဘလောက်အနေခံရတယ်ကဘာပေါ်မှာမျက်နှာငယ်ရတယ်ဆိုတာဘာကြောင့်မျက်နှာငယ်နေရလဲဒီစစ်ဆိုးရလို့လို့ဒီလိုတွေဖြစ်အဲ့တော့ဒီဆိုးရကြီးကိုမရှိသေးကျွန်တော်တိုးတက်တဲ့လူပဲရှိသေးကျွန်တော်ကျွန်တော်ဒီနိုင်ငံမှာတိုးတက်နေတာကိုကြည့်ပြီးမြန်မာနိုင်ငံကိုတိုးတက်စေချင်တယ်အဲ့ကြောင့်ကျွန်တော်အခုဒီချိန်မှာအားတက်တယ်ရောပါဝင်ပြီးတော့ငွေအားလူအင်အားစိတ်ဟင်အားအကုန်လုံးရင်းနှီးပြီးတော့လိုက်လုံတယ်ပေါ့
ပြည်ရဲမှာရှိမနေပေမဲ့ပြည်ပကနေတက်နိုင်တဲ့နေလန်နဲ့မြန်မာနိုင်ငံတွေကအခြေအနေတွေကိုလူမှုကွန်ရက်တွေပေါ်မှာတင်ပြနေတာပါအခုလိုမြန်မာနိုင်ငံနဲ့ဝေးတဲ့နိုင်ငံတွေမှာနေထိုင်နေကြပေမဲ့မြန်မာနိုင်ငံထဲမှာမတရားမှုတွေဖြစ်နေတာကိုဒီအတိုင်းကြည့်နေနိုင်ကြတဲ့အတွက်တက်နိုင်တဲ့ဘက်ကနေဆရာနာရှင်ကိုစန့်ကျင်ပေးနေကြတာဖြစ်တဲ့ဆိုတဲ့သဘောထားတွေကတော့အားလုံးတူညီနေကြပါတယ်သူတို့အပြင်အခုလိုမျိုးကိုအားညံအားငွေအားနဲ့အာဏာသိမ်းမှုကိုစန့်ကျင်နေကြသူတွေအများကြီးရှိနေကြပါတယ်ရှင်ကျွန်မဆွေမြတ်မောင်ပါ
မဆွေမြင့်ဝင်ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာပါ VOA American တန်ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့မိမိတို့ဒေသတွေမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်အကြောင်းအရာတွေကိုသတင်းပေးပို့လို့ရဆိုရင်တော့ကျွန်တော်တို့ရဲ့ VOA email လိပ်စာက bamis@voanews.com ဖြစ်ပါတယ်အခုတော့သတင်းချင်းချုပ်ကိုဒေါ်ခင်မျိုးသက်ကပြောပြပေးပါဦးခင်ဗျာ
စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ပြီးရောက်လာဖို့တိတ်ကိုအရေးကြီးကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့ဗြိတိန်နိုင်ငံခြားရေးဝန်ကြီးဒိုမီနစ်ရက်တိုကတနင်္လာနေ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်ဗြိတိန်နိုင်ငံလန်ဒန်မြို့မှာ G7 ဆက်မှုထိပ်သီး9နိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးတွေအစည်းအဝေးမကျင်းပခင်အမေရိကန်နဲ့ဗြိတိန်နိုင်ငံခြားရေးဝန်ကြီးနှစ်ဦးတွေ့ဆုံပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့နဲ့စစ်တပ်ကဖမ်းဆီးထားသူတွေပြန်လွှတ်ပေးဖို့မဖြစ်မနေလိုအပ်တယ်လို့အာဆီယံရဲ့မြန်မာအရေးအထူးအစည်းအဝေးကနေရခဲ့တဲ့သဘောတူညီချက်ဟာတိတ်ကိုအရေးပါကြောင်းပြောပါရယ်ဗြိတိန်နိုင်ငံခြားရေးဝန်ကြီးရက်ကလည်းမြန်မာနိုင်ငံမှာဒီမိုကရေစီအစိုးရတည်းပြန်ပေါ်လာဖို့နဲ့လက်ရှိဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေအဆုံးသတ်ဖို့လိုအပ်ကြောင်းပြောကြားခဲ့တာပါမြန်မာနိုင်ငံပေါ်ပြစ်မှတ်ထားအရေးယူမှုတွေလုပ်နေတယ်လို့စစ်တပ်ထိန်းချုပ်ထားတဲ့ကုမ္ပဏီတွေနဲ့စီးပွားရေးလုပ်ကိုင်မှုရပ်ဆိုင်းဖြစ်ဖို့ PR တွေပေးနေတယ်လို့လည်းပြောပါရယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှမေးလအတွက်အလှည့်ကျဥက္ကဋ္ဌဖြစ်တဲ့တာဝန်ယူမဲ့ကုလသမဂ္ဂဆိုင်ရာတရုတ်တမ်မတ်ကြီးဇန်ကျွန်းကမြန်မာနိုင်ငံမှာအခြေအနေတွေကုရပိုးပြီးဆိုးမလာအောင်တန်တမာရေးနည်းလမ်းတွေတုံးပြီးရှောင်ရှားနိုင်မယ်လို့သူယုံကြည်ကြောင်းပြောပါတယ်။အလှည့်ကျဥက္ကဋ္ဌတာဝန်ယူချိန်မှာလှုပ်ဆောင်မဲ့လုပ်ငန်းတွေကိုအလှည့်ကျဥက္ကဋ္ဌဖြစ်လာတဲ့နိုင်ငံကချပြတဲ့ထုံးတမ်းစင်တာသတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံမှာပြည်ရင်းစစ်ဖြစ်လာဖို့ရှိမရှိသတင်းတောက်တွေမေးမြန်းချက်ကိုအခုလိုဖြေကြားခဲ့တာဖြစ်ပါတယ်။အခုချိန်မှာမြန်မာနိုင်ငံဟာဒီမိုကရေစီအသွင်ကူးပြောင်းတဲ့ကာလကိုပြန်သွားနိုင်တဲ့အချိန်ဖြစ်ကြောင်းလည်းပြောပါရယ်မြန်မာနိုင်ငံဟာတိုင်းရင်းသားလူမျိုးစုအများပြားရှိတဲ့နိုင်ငံဖြစ်ပြီးကံကြွယ်မှုမှာမှားရင်ဗျံပရာဖြစ်သွားနိုင်ကြောင်းနဲ့တိအစိုးရကတော့မြန်မာနိုင်ငံငွေကြေးအခြေအနေပြောင်းရွှေ့စေမယ်ဝန်ကျင်ဖြစ်လာအောင်နိုင်ငံရေးပါတီတွေကလည်းတဆင့်နိုင်ငံရေးအဖြေရှာရေးလုပ်နိုင်ဖို့ပဲခိုင်မာမာမာယုံကြည်ကြောင်းပြောပါရယ်ဒါ့အပြင်အာဆီယံအဖွဲ့ကြီးအနေနဲ့မြန်မာအရေးအဓိကကဏ္ဍကနေပါဝင်တဲ့လို့တိအစိုးရကရှုမြင်ကြောင်းလည်းပြောပါရယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ဖမ်းဆီးထားတဲ့သတင်းထောက်တွေကိုချက်ချင်းပြန်ပြီးလွှတ်ပေးဖို့မြန်မာနိုင်ငံတွင်းမှာရှိတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကတောင်းဆိုလိုက်ပါရယ်မေလ3ရက်နေ့မှာချက်ရောက်တဲ့ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်ထိမ့်မှတ်နေမှာအခုလိုတောင်းဆိုလိုက်တာဖြစ်ကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်ရဲ့ပြောခွင့်ရစတက်ဖန်ဒူဂျရစ်ကတနင်္လာနေ့ကုလသမဂ္ဂရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောပါရယ်အဖမ်းဆီးခံရတဲ့တရင်သမား82ယောက်လောက်ရှိနေပြီးဒီထဲကထက်ဝက်ကျော်ကိုဂုတိပြန်လွှတ်မပေးသေးဘူးလို့ပြောပါတယ
်။တရင်ချင်းချုပ်ကိုဒေါ်ကင်မြတ်သက်ကပြောပြပေးခဲ့တာပါ။ VOA American တန်ရဲ့မနက်ပိုင်းစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိ Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေခဲ့တာဖြစ်ပါတယ်။လိုင်းနိုမီတာ32 40 48နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကအခုထုတ်လွှင့်ပေးနေတဲ့စီစဉ်ကို bamis@voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ပြည်ရင်နဲ့တက်မှာပဲဖန်ယူနာဆင်နေပါတယ်ဒီကနေ့မနက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပြီးတော့တန်မန်းဆိုင်ရာအင်ဂျင်နီယာကတော့ဂျင်မီကော့ဖြစ်ပါတယ်ဒီကနေ့မနက်အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ ိုင်းနိုမီတာ32လိုင်းနိုမီတာ40လိုင်းနိုမီတာ48တကွာနေတင်ဆက်ပေးခဲ့တာဖြစ်ပါတယ်သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းဝေးတဲ့နေ့ဖြစ်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်အောင်မြတ်သူပါခင်ဗျာ
This program has come to you from the Voice of